to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2018ခုနှစ် April 9ရက်တနင်္လာနေ့နေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00ထိ line to meter 32 40 48တို့ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါ။ဒါ့အပြင် Internet website နဲ့ Facebook ကနေလည်းတိုက်ရိုက်နှာစင်နိုင်ကြပါလိမ့်ရှင်။ကျမအင်ဂျင်နိုင်ပါ
မင်္ဂလာပါရှင်ကျွန်မခင်ဗျာတက်ပါဒီမနေ့ခင်းတဲ့နေ့ကိုကိုကျော်ကျော်သိနေတဲ့အတူညညာပေးပါပါနျူကလ িয়ার ဖြတ်သိမ်းရေးနဲ့ပတ်သက်ပြီးမြောက်ကိုရီးယားကအမေရိကန်နဲ့ဆင်းရဲလို့တဲ့ဆန္ဒတွေရှိနေကြောင်းအမေရိကန်အရာရှိကြီးသူကပြောကြားခဲ့ပါတယ်ဆီးရီးယားမှာဓာတ်လက်နက်နဲ့တိုက်ခိုက်ခဲ့တဲ့ပုံမှာရုရှားသမ္မတနဲ့အီရန်တို့ကိုအမေရိကန်သမ္မတကအပြစ်တင်လိုက်ပါတယ်ကုလသမဂ္ဂအတွင်းမှုချုပ်ဟာတရုတ်နိုင်ငံကိုရောက်ရှိနေပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမအင်ဂျင်နဲ့
ကောင်းပါပြီရှင်သတင်းစီစဉ်နောက်မှာတော့ထိုင်းမြန်မာနယ်စပ်ကစိတ်ကြွစေးတွေအစမတန်ထုတ်လုပ်မှုကိုနှိမ်နင်းဖို့မြန်မာကိုထိုင်းဆိုရကအကြောင်းကြားလိုက်တဲ့အကြောင်းနားဆင်ရဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့
တင်းနှစ်လောက်ရှိပြီးရုပ်ရှင်ဝင်လဲပိတ်လိုက်ပါတယ်။နောက်မြို့မှာစားဆိုင်တွေဆိုလဲစားပေါက်ဆိုင်တွေအင်တန်နေပါတယ်
။ဒါကတော့မိုးကုတ်1800ပြည့်အထူးသတင်းဆောင်မအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။အဲ့ဒီနောက်မှာလဲအတာတကြံကာလအတွက်ဒေးတချင်းတပုတ်ကိုထုတ်လွှင့်ပေးဖို့ရှိပါတယ်။ကပ်ပြင်းမြမပြည်ကပေးစံများဥစီသူအောင်မြင့်ရဲ့မြမအရေးသုံးသက်ချက်နဲ့ထူးခြားစံများသတင်းများအစီအစဉ်ကိုလည်းထုတ်လွှင့်ဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုချော်ချော်သိန်းတို့ကပြောပြပါအောင်ရှင
်။နျူကလ িয়ার ဖြတ်သိမ်းရေးနဲ့ပတ်သက်ပြီးမြောက်ကိုရီးယားကနေအမေရိကန်ပြည်ထောင်စုနဲ့ဆွေးနွေးလိုတဲ့ဆန္ဒရှိနေတယ်လို့အမေရိကန်အကြီးအကဲအရာရှိကြီးသူကတင်းနေနေမှာပြောကြားလိုက်ပါတယ်။ဒါဟာမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်ကသမ္မတဒေါ်နယ်ထရမ့်နဲ့တွေ့ဆုံလို့တဲ့ဆန္ဒရှိတယ်လို့ပြီးခဲ့တဲ့လကလေးပြောကြားခဲ့ခြင်းကစပြီးမြက်ကိုရီးယားဘက်ကတွေ့ဆုံလို့တဲ့ဆန္ဒဟာအခုလိရှိနေသေးပဲဆိုတာပထမဆုံးအချိန်ဖြစ်နေတိတိတသားပြသလိုက်တာဖြစ်ပါတယ်။သမ္မတထရမ့်ကတော့မေးလမကောင်းခင်မှာမြက်ကိုရီးယားခေါင်းဆောင်ကင်နဲ့တွေ့ဆုံလို့ပါတယ်လို့ပြောခဲ့ပါတယ်။ဒါပေမဲ့ဘယ်နေရာမှာတွေ့မယ်ဘာကိစ္စဆွေးနွေးမယ်ဆိုတာအပါဝင်ဆွေးနွေးပွဲနဲ့ပတ်သက်တဲ့အသေးစိတ်အချက်လက်တွေကိုတော့အခုလိတိတိချာချာမသိရသေးပါဘူး။အမေရိကန်အရာရှိတွေကတော့အမေရိကန်နဲ့မြက်ကိုရီးယားအစိုးရတို့ကြားလှည့်ဝှက်ဆက်သွယ်မှုတွေရှိခဲ့တယ်လို့ပြောပါတယ်။ကိုရီးယားကျွမ်းဆွယ်ဒေသနျူကလ িয়ার လက်နက်ကင်းစင်ရေးအတွက်သမ္မတထရမ့်ကအမြဲတစေတောင်းဆိုခဲ့တာပါအရင်ဆုံးကတော့မြောက်ကိုရီးယားကသူ့ကိုစီးပွားရေးပိတ်ဆို့ဒဏ်ခတ်မှုတွေဖြေလျှော့ပေးပြီးစံလေရိတ်ကအကူအညီပေးမယ်ဆိုရင်အပြန်အလှန်နဲ့သူ့ရဲ့နျူကလ িয়ার လက်နက်စီစဉ်တွေရပ်ဆိုင်းပေးမယ်လို့ကတိတွေပေးခဲ့တာရှိပေမဲ့ဘယ်တော့ကမှတော့ကတိမတည်ခဲ့ပါဘူး
စီးရီးယားနိုင်ငံမှာဒါဒူးဆိတ်နဲ့ရက်စက်ရုပ်မှာဆိုတိုက်ခတ်မှုတစ်ခုအတွက်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့အီရန်နိုင်ငံတို့ကိုသမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့မှာပြစ်တင်ရှုတ်ချပြီးကြီးမားစွာပြန်ပေးဆက်စီရမယ်လို့ခိုင်မာပြောလိုက်ပါတယ်အဲဒီတိုက်ခတ်မှုမှာလူ40ထဲမှနေသေဆုံးပါတယ်သမ္မတပူတင်ရုရှားနိုင်ငံနဲ့အီရန်နိုင်ငံတို့ဟာတရိတ်ဆန်အာဆတ်ကိုထောက်ခံနေကြရဲဆိုပြီးရုရှားခေါင်းဆောင်ကိုသမ္မတထရမ့်ကရှာရှာပါပါတိုက်ရိုက်ပြစ်တင်ရှုတ်ချထားတာပါတံပိုးကြီးကြီးပြန်ပေးရမယ်လို့လည်း Twitter မှာသမ္မတထရမ့်တောက်လျှောက်ရေးတာတွေလည်းတခုမှပြောထားပါတယ်ဆေးဘက်အထောက်အပံ့နဲ့အတူပြုရေးအတွက်နေရာတစ်ခုချက်ချင်းပွင့်မှာဘယ်လိုအကြောင်းချမ်းမှမရှိတဲ့နောက်ထပ်လူသားပေးဒုက္ခပဲဆက်ဆုပ်ပွဲလို့လည်းသမ္မတထရမ့်ကရှိပါတယ်အမေရိကန်ဘက်ကဘယ်လိုတုံ့ပြန်လှုပ်ဆောင်မယ်ဆိုတာသမ္မတထရမ့်ကမပြောပါဘူး။ဒါပေမဲ့အမိမေလွန်ကြိုရင်းနဲ့ဂျန်ဖက်ဝါရတံပြန်နေနေရေးဂျန်ပီပုတ်ကိုသောမတ်စ်ဘိုဆော့ကတော့ဘယ်လိုနီလန်းကိုမှပယ်ချမထားဘူးလို့ ABC သတင်းဌာနကပြောပါရယ်။ဒါဟာဖြင့်ဆီးရီးယားမှာလွန်ခဲ့တဲ့နှစ်ကဓာတုလက်နက်တိုက်ခိုက်မှုနောက်တစ်ခုဖြစ်ပြီးတဲ့နောက်ဒုံးကျင်နဲ့ပြစ်ခတ်ဖို့သမ္မတထရမ့်ကအမိန်ပေးခဲ့တယ်လို့မျိုးဒုံးကျင်နဲ့တိုက်ခိုက်တာထပ်ဖြစ်နိုင်တယ်ဆိုတဲ့သဘောပါပဲ။
ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနိုင်ငံကြီးနှစ်ခုဖြစ်တဲ့အမေရိကန်နဲ့တရုတ်တို့ကြားဒေါ်လာဘီလျံပေါင်းရမ်းနဲ့ချီပြီးအပြန်အလှန်အခွန်တွေတိုးကောက်ဖို့အတွက်ချင်းချောက်မှုတွေနဲ့တောင်မတင်ရင်မကျဖြစ်နေမှုကိုအဖြေတစ်ခုရှိလာမှာဖြစ်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဟောကိန်းထုတ်လိုက်ပါတယ်။အမေရိကန်သမ္မတကဒါရဲ့အချက်လက်တွေထုတ်မပြောပေမဲ့တရုတ်ဟာသူ့ရဲ့ကုန်သွယ်ဆိုင်အတားအဆီးတွေကိုဖယ်ရှားပေးလိမ့်မယ်လို့ပြောတယ်လို့ဘာကြောင့်လဲဆိုတော့ဒါမှန်ကန်တဲ့လုပ်ရဖြစ်တဲ့အတွက်လုံမှာဖြစ်ကြောင်းပြောပါတယ်။အခွန်ကောက်တာဟာအပြန်အလှန်အပေးယူသဘောမျိုးဖြစ်ပြီးဉာဏ်ပညာအခြေပြုပစ္စည်းမူဝန်ခွင့်နဲ့ပတ်သက်ပြီးသဘောတူညီချက်တွေလှုပ်လာနိုင်ကြောင်းနဲ့ဒါဟာနှစ်နိုင်ငံစလုံးတက်တိတ်ကောင်းတဲ့အနာဂတ်ဖြစ်တယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။ဒါပြင်တရုတ်သမ္မတရှီကျင်ပင်ကသူဟာကုန်သွယ်ရေးမှာအငင်းပွားမှုတွေဘယ်လောက်ပဲရှိရှိအမြဲတမ်းမိတ်ဆွေဖြစ်နေမယ်လို့ပြောပါတယ်။အမေရိကန်နဲ့တရုတ်တို့ကြားအပြန်အလှန်ချင်းချောက်မှုတွေကလည်းမကြသေးခင်ရပ်ပိုင်းတွေအတွင်းကမ္ဘာတလောအစုရှယ်ယာဈေးတွေကမောက်ကမဖြစ်ခဲ့ရတယ်လို့ stock share အညွှန်းကင်းတွေလည်းရာနဲ့ချီပြီးအတက်ကျဖြစ်ခဲ့တာပါ။တရုတ်သွင်းကုန်ဒေါ်လာဘီလျံ50ပို့အတွက်အခွန်တုံးကောက်မယ်လို့ပြောချင်တာဆက်ပြီးထိခိုက်နေတဲ့ဈေးကွက်ဟာနောက်ထ ချက်ဘီလျံ100ဘူးလောက်ပေါ်မှာတွင်းကောင်အခွန်တိုးကောက်ခံမယ်လို့သမ္မတထရန့်ချင်းချောက်ခဲ့တဲ့နောက်အမေရိကန်အစုရှယ်ယာဈေးကတောက်ချန်နေမှာ200ရာခိုင်နှုန်းကျော်ကျော်ကျဆင်းပါတယ်တရုတ်ဘက်ကလည်းအမေရိကန်ရဲ့တွင်းကောင်တွေပေါ်အလားတူတုံ့ပြန်မယ်လို့ချင်းချောက်ခဲ့တာဖြစ်ပါတယ်
ဂျာမနီနိုင်ငံဘာလင်မြို့တော်မှာလုပ်တဲ့မာရသွန်ထောက်ဝက်ခီးအပြီးတိုင်ပွဲကိုအစွန်းရောက်လာတဲ့တိုက်ခိုက်မှုတစ်ခုလုပ်ဖို့ကြံစီမှုနဲ့ဆက်ဆက်တဲဆိုပြီးဂျာမန်အာဏာပိုင်တွေကတနင်္ဂနွေနေ့မှာလူ6ဦးကိုဖမ်းဆီးလိုက်ပါတယ်။အခုဖမ်းဆီးခံရတဲ့အသက်16နှစ်ကနေ24နှစ်အရွယ်ထိရှိသူတွေဟာဒီအပြေးတိုင်ပွဲနဲ့ဆက်ဆက်တဲ့ရာဇဝတ်မှုတစ်ခုကိုကျူးလွန်ဖို့ပြင်ဆင်တာမှာပါဝင်နေဆိုရဲတီးခြားစီအထောက်အထားတွေရှိတယ်လို့အစိုးရရှိနေတွေနဲ့ရဲတပ်ဖွဲ့ရဲ့ပူးတွဲထုတ်ပြန်ချက်မှာပြောထားပါတယ်။ဘာလင်ကအစိုးရရှိနေုံနဲ့ပူးပေါင်းပြီးတော့လူ6ဦးကိုဖမ်းလိုက်တဲ့အကြောင်းဘာလင်ရဲတပ်ဖွဲ့ကထွတ်ထားမှရေးခဲ့ပါတယ်။အပြေးပြိုင်ပွဲလာကြည့်သူတွေနဲ့တိုင်ပွဲဝင်တွေကဓာရီနဲ့တိုက်ခိုက်မဲ့အစီအစဉ်တစ်ခုကိုရဲတပ်ဖွဲ့ကတားဆီးနေလိုက်တဲ့ဆိုတာ Divold ဂျာမန်နေစီသတင်းစာကအရင်ဆုံးဖော်ပြတာပါ။ဖန်ထားသူတွေကအဓိကတန်ရရှိသူဟာပြီးခဲ့တဲ့နှစ်ဒီဇင်ဘာလကလူစီကားတဲ့ဘာလင်ခရစ်မတ်ဇီးတစ်ခုတည်းကိုထရက်ကားနဲ့ဝင်တိုက်ပြီးလူ12ဦးကိုတတ်ခဲ့တဲ့ဒူနီရှားနယ်ဘွားနိုင်ငံရေးကိုလွန်သူအန်နစ်အမ်ရီကိုတီးပုံရတယ်လို့သတင်းစာကရေးပါတယ်။ဘာလင်မျိုးတော်ကလက်ရဆုံးအုပ်စုတစ်ခုရဲ့အဖွဲ့ဝင်နေလို့တန်ရရှိသူတွေရဲ့အိမ်တွေကိုဂျာမန်အထူးရဲတပ်ဖွဲ့ကစီးနင်းချပွေပြီးတဲ့နောက်အခုလိုဖမ်းဆီးလိုက်တာဖြစ်တယ်လို့ဂျာမနီဖက်ဒရယ်အစိုးရရှိနေရုံကပြောပါတယ်။ဒီဖြစ်ရတဲ့ခုဆက်ဆက်သလားဆိုတာကိုတော့အာဏာပိုင်တွေကမပြောပါဘူးခင်ဗျာ
။ VOA American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဖိုမီတာ40 kHz 9683ညာလိုင်းဒိုမီတာ48 kHz 6653ညာနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ဒီလိုအမေရိကန်တိုင်းကမနေ့ကင်းတဲ့ရင်တွေကိုဆက်လက်ကြီးညာနေပါတယ်။ပြည်ရင်းလုပ်ငန်းတွေကိုပြည်ပရှင်းပြိုင်မှုကနေအကာအကွယ်ပေးထားတဲ့ဝါဒနဲ့ဒီကပိတ်ဝါဒတွေကိုကမ္ဘာပြည်ထောင်တာတွေမှာမထည့်သွင်းသင့်ဘူးလို့ကုလအထွေမှုချုပ်အန်တိုနီယိုဂူဒရက်စ်ကတရုတ်ခေါင်းဆောင်နေနဲ့တွေ့ဆုံစင်မှာပြောပါတယ်အထွေမှုချုပ်မစ္စတာဂူဒရက်စ်နဲ့ဖွဲ့ဟာတနင်္လာနေ့မှာတရုတ်နိုင်ငံကိုရောက်နေတာဖြစ်ပြီးတရုတ်သမ္မတရှီကျင်ပင်နဲ့ကတရုတ်ဝန်ကြီးချုပ်လီကေချန်နဲ့ပါဘေကျင်းမြို့တော်မှာတွေ့ဆုံဆွေးနွေးကြတာပါဒီကနေ့တရုတ်နိုင်ငံဟာကမ္ဘာစနစ်ကြီးနှစ်ခုအလယ်မှာရပ်တည်နေတဲ့ဒေါက်တိုင်တစ်ခုဖြစ်နေတယ်လို့ကုလသမဂ္ဂကယုံကြည်ထားတယ်လို့တရုတ်နဲ့အပြည့်အဝပူးပေါင်းဆောင်ရွက်လို့ဆန္ဒရှိကြောင်းလည်းဝန်ကြီးချုပ်နဲ့တွေ့ဆုံစဉ်မှာမစ္စတာဂူဒရက်စ်ကပြောပါတယ်အခွန်တိုးကောက်မယ်ဆိုတဲ့ချင်းချောက်မှုတွေပြန်လည်ပြောနေတယ်ရဲ့အမေရိကန်နဲ့တရုတ်တို့ကြားနှစ်ပေါင်း50ကျော်ကြာအတွင်းအကြီးဆုံးကုန်သွယ်စစ်ပွဲအတွင်းဆပီးတွေ့လာခြင်းမှာအခုလိုတရုတ်နိုင်ငံကိုအတွင်းရမှုချုပ်တွားရောက်ခဲ့တာဖြစ်ပါတယ်တရုတ်ကုန်ပစ္စည်းတွေပေါ်မှာနောက်ထပ်ဘီလျံကျားတရားဘူးလောက်တိုးအခွန်ကောက်မယ်လို့အမေရိကန်သမ္မတထရန့်ချင်းချောက်ထားတဲ့အတိုင်းလှုပ်လာမယ်ဆိုရင်ပြင်းပြင်းထန်ထန်တံပြန်လှုပ်ဆောင်မှာဖြစ်ကြောင်းလည်းတရုတ်ကပြန်လည်ကြုံဝါထားပါတယ်
။ကမ္ဘောဒီးယားနိုင်ငံမှာလွတ်လပ်တရားမျှတတဲ့ယူကော်ပွဲကြီးကျင်းပဖို့ဂျပန်နိုင်ငံသားရေးဝန်ကြီးကတနင်္လာနေ့မှာဝန်ကြီးချုပ်ဟွန်ဆန်နဲ့တွေ့ဆုံချိန်တွင်တိုက်တွန်းလိုက်ပါတယ်။ဒါပေမဲ့နိုင်ငံရေးတိုက်ခိုက်တွေကိုကမ္ဘောဒီးယားဆွေးရောက်ကဖိနှိပ်နေတာနဲ့ပတ်သက်လို့တော့ဘာမှပြောမသွားပါဘူး။ကမ္ဘောဒီးယားမှာလွတ်လပ်တရားမျှတတဲ့ယူကော်ပွဲကြီးကျင်းပဖို့ဂျပန်နိုင်ငံကကူညီမယ်လို့နိုင်ငံသားရေးဝန်ကြီးထာရိုကွန်နိုကပြောတဲ့အကြောင်းဝန်ကြီးချုပ်ပြောခွင့်ရအနိုရီယိုမာရူယာမာကပြောပါတယ်။ဆူလန်လာမှာလုံမဲ့ယူကော့ပွဲတဲ့မဲဘုံတွေကိုဂျပန်ကပို့ပေးမယ်လို့လည်းပြောခွင့်ရကအတူတူပြောဆိုပါတယ်။ကမ္ဘောဒီးယားတိုက်ခိုက်ပါတီနဲ့ပတ်သက်ပြီးအစိုးရကအမှုပြန်တိုင်ကြားပြီးတဲ့နောက်အတိုက်ခံပါတီကိုဖျက်ဖို့တရားရုံးကမိန့်ထုတ်ခဲ့တာပါတီခေါင်းဆောင်တို့ထောင်ချခံရပြီးဂျန်တဲ့ခေါင်းဆောင်တွေပြည်ပထွက်ပြေးသွားရတာအဓိကသတင်းမီဒီယာတွေအပိတ်ခံရတာစတဲ့ဖြစ်ရပ်တွေကမ္ဘောဒီးယားမှာရှိထားပါတယ်။ဒီလိုအခြေအနေအောက်မှာယူကော့ပွဲကျင်းပမယ်ပေါ်ဆိုရင်လည်းကြောင်းလူခွင့်ရေးဖွဲ့တွေနဲ့အနောက်နိုင်ငံအစိုးရတွေကပြောထားပါတယ်။
ကမ်းစားကနေဒီတမအစ္စရေးရဲတွေနဲ့ပါလက်စတိုင်းသားတွေကြားအဓိကယုံတွေနဲ့အခုနောက်ဆုံးဆန္ဒပြမှုကနေလူပေါင်း29ဦးသေဆုံးခဲ့ရတဲ့နောက်မှာအဲ့ဒီဒေသရင်းဖြစ်ပေါ်နေတဲ့သွေးရက်တန်ရုံမှုတွေအဆုံးသတ်ဖို့အပြည်ပြည်ဆိုင်ရာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံး ICC ကရှေ့နေချုပ်ဖာတောဘန်ဆူဒါကတောင်းဆိုလိုက်ပါတယ်ပါလက်စတိုင်းမြေမှာ ICC ရုံးကကနူးစုံစမ်းစစ်ဆင်မှုတွေတတ်မှတ်လိုက်ပြီးဖြစ်ပြီးသူမအနေနဲ့လည်းဖြစ်ရပ်တွေကိုအနိကစောင့်ကြည့်နေတယ်လို့ ICC ရှေ့နေကပြောပါတယ်ပါလက်စတိုင်းမြေပေါ်မှာရာဇဝတ်မှုကျူးလွန်တဲ့အခြေအနေဖြစ်နေတဲ့ဆိုရယ်ဘယ်ဆက်ဆွဲမှုမျိုးကိုမဆိုသူမရဲ့ရုံးကနေဆက်ရှင်းမှာဖြစ်ကြောင်းနဲ့ Miss Bansura ရဲ့ပြောကြားချက်ကို ICC ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါပြင်အကြမ်းဖက်မှုတွေချက်ချင်းရက်မှာရက်ရက်မှာဖြစ်ကြောင်းနဲ့အကြမ်းဖက်မှုလို့ရတွေဖြစ်လာအောင်လှုပ်ဆောင်နေတာမှမဟုတ်ပါဝင်ပတ်သက်သူဘသူကိုမဆို ICC တရားရုံးကိုဆင့်ခေါ်မှာဖြစ်ကြောင်းလည်းပြောပါတယ်။ဂါဇာကမ်းမြောင်ဒေသကနေဆက်တလျှောက်ဒီကိုင်းတွေနဲ့ဆဲကြဆန္ဒပြမှုတွေအတွင်းပါလက်စတိုင်းသား29ယောက်တေဆုံးခဲ့တာနဲ့ပတ်သက်ပြီး Israel ဘက်ကလည်းစုံစမ်းနေကြောင်းသတင်းတွေမှာဖော်ပြပါတယ်။ Israel ICC ဖွင့်ဝင်နိုင်ငံတနေငံမဟုတ်တယ်လို့ပါလက်စတိုင်းကလည်းအချုပ်ချာအာဏာပိုင်နိုင်ငံတနေငံမဟုတ်တဲ့အတွက် ICC မှာဖြေရှင်းခွင့်မရှိဘူးလို့ပြောဆိုမှုတွေလည်းရှိနေပါတယ်
။တာလီဘန်တပ်ဗုံးလူနဲ့ငင်းကြိုင်ဆွနေဖို့အာဖဂန်နစ္စတန်ဆွေရောကကမ်းလှမ်းထားတာကိုတူရကီကထောက်ခံတယ်လို့တူရကီဝန်ကြီးချုပ်ဘီနာလီယီလ်ဒရင်ကအာဖဂန်နစ္စတန်နိုင်ငံခီးစဉ်တွင်တနင်္လာနေ့ကကြေညာပါတယ်။ တာလီဘန်တွေအနေနဲ့ဒီသမိုင်းဝင်ပြီးရှားပါတဲ့အခွင့်အလမ်းကိုလက်မလုတင်ပါဘူး။တာလီဘန်တွေအနေနဲ့အာဖဂန်ဆူရနဲ့ညီညာရေးတည်ဆောက်ဖို့အချိန်တန်ပါပြီလို့အာဖဂန်နစ္စတန်ဆူရဖွဲ့ရဲ့မှုဆောင်ရာရှိချုပ်အဗ်ဒူလာနဲ့ကာဘူးမြို့တော်မှာလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲတွင်ဝန်ကြီးချုပ်ယူဒရင်ကပြောသွားပါတယ်။ကာဘူးမြို့တော်မှာလုံခဲ့တဲ့တလကလုပ်တဲ့ကာဘူးလုပ်ငန်းစဉ်ညီလာခံတွင်အာဖဂန်တာလီဘန်တွေနဲ့ကန့်သက်ချက်မဲ့ညီညာရေးဆွေးနွေးဖို့သမရအက်ရှရဖ်ဂါနီကကမ်းလှမ်းထားတယ်လို့အပြည့်ရဖို့လည်းတောင်းဆိုထားပါတယ်။ဒီကမ်းလှမ်းချက်ကိုတာလီဘန်တွေဘက်ကဘာမှအကြောင်းမပြန်သေးတယ်လို့တုံ့ပြန်ပြောဆိုတာလည်းမရှိသေးပါဘူးခင်ဗျာ။
တနင်္လာနေ့နေ့နဲ့ခင်သတင်းအစီအစဉ်ကိုဒေါက်ခင်မျိုးတက်နဲ့ကိုကျော်ကျော်သိန်းတို့ကတင်ဆက်သွားတာပါရှင်။အခုတော့သတင်းပေးပို့ချက်ကိုထုတ်လွှင့်ပါပါ။ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ဒေသမဲအိုက်ခိုင်ဗန်အားကျေးရွာအုပ်စုအနီးမှာထိုင်းနယ်ကြားကင်းလက်တက်နဲ့မူးယစ်ကုန်ကူးသူတွေကြားတနင်္ဂနွေနေ့ကတိုက်ပွဲဖြစ်ပါတယ်။ဒါအပြင်ပထုံထာနီခိုင်မှာကာလာပေါက်ဈေးအမေရိကန်ဒေါ်လာ28တန်းခွဲကျော်တန်ဖိုးရှိတဲ့စိတ်ကြွဆေးပြား2တန်းနဲ့2သိန်းကိုဖမ်းမိတယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်။ထိုင်းမြန်မာနယ်စပ်တခြားစိတ်ကြွဈေးတန်းနဲ့ချီပြီးနေ့စဉ်ထုတ်လုပ်နေတာကိုနှိမ်နင်းပေးဖို့ထိုင်းတာဝန်ရှိသူတွေကမြန်မာဘက်ကိုအကြောင်းကြားထားတယ်လို့လည်းဆိုပါတယ် VOE ထိုင်းချေဆိုင်သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံမြောက်ပိုင်းမှာဇက်တိုက်ဆိုသလိုမူးယစ်ဆေးဝါးတွေဖမ်းဆီးမိနေသလိုမူးယစ်ဆေးဝါးတဲဆောင်လာသူတွေနဲ့ထိုင်းအာဏာပိုင်တွေဟာမကြခဏဆိုသလိုတိုက်ပွဲတွေဖြစ်နေတာပါ။အေဘီလာ၈ရက်နေ့မှာလည်းထိုင်းနိုင်ငံမြောက်ပိုင်းမဲအိုင်းဆိုတဲ့နေရာမှာ15မိနစ်ကြာလောက်တိုက်ပွဲဖြစ်ခဲ့တာပါ။ဒါအပြင်ပထုံထာနီခရိုင်တွင်းကထိုင်းနိုင်ငံသား2ဦးထံကနေစိတ်ကြွဆေးပြား2တန်း3သိန်းဖမ်းမိတဲ့အကြောင်းထိုင်းအနာပိုင်တွေကအေဘီလာ၈ရက်နေ့မှာသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။ဒီနောက်မှာတော့မြန်မာနိုင်ငံဘက်ခြမ်းကနေထုတ်လုပ်နေတဲ့မူးယစ်ဆေးဝါးတွေနဲ့ပတ်သက်လို့တားဆီးပေးဖို့မြန်မာအနာပိုင်တွေကိုပြောထားတယ်ဆိုပြီးအခုလိုပြောသွားပါတယ်
။ဘာသာအန်ကပ်သတ်လို့ဆမားရဲ့ပေါ်မှာနိုင်ငံလောက်ပဲလို့ပေါ်ဒီပို့ที่พยายามพูดเนี่ยผมต้องขอบคุณเขา
ตูပြောသွားတာကတော့เนจ้าတစ်ချောက်က17နေရာမှာမူးယစ်ဆေးဝါးစက်ရုံတွေကနေ့စဉ်စိတ်ကြွဆေးတန်းနဲ့ချီထုတ်လုပ်နေတဲ့အကြောင်းနဲ့ဒီအကြောင်းနဲ့ပတ်သက်လို့မြန်မာအနာပိုင်နေအနေနဲ့လဲတားဆီးပေးဖို့တရားဝင်အကြောင်းကြားထားကြောင်းမူးယစ်ဆေးဝါးနှိမ့်နေရဲမှုကြီးစုံမိုင်းကော်ဝီဆိုင်ဆိုကထုတ်ဖော်ပြောကြားခဲ့ပါတယ်။ထိုင်းနိုင်ငံမဲအိုင်းခရိုင်ဟာမြန်မာနိုင်ငံနဲ့နယ်စပ်ချင်းထိစပ်နေတာဖြစ်ပြီးမူးယစ်ဆေးဝါးတွေကိုအဓိကတည်ဆောင်နေတဲ့လမ်းကြောင်းဖြစ်တဲ့အကြောင်းနဲ့တောတောင်တွေထဲကခိုးလန်းတွေကိုအသုံးပြုပြီးထိုင်းရွာတွေထိရောက်အောင်ပို့ဆောင်နေကြတယ်ဆိုပြီးထိုင်းနိုင်ငံဘက်ကဆိုပါတယ်။ထိုင်းမြန်မာလာအိုသုံးနိုင်ငံနယ်နိမိတ်ချင်းထိစပ်နေတဲ့ရွှေတတိကန်ဒေသကနေထိုင်းနိုင်ငံချင်းရိုင်ဒေသဘက်ကိုလာတဲ့ကားတစ်စီးပေါ်မှာအမေရိကန်ဒေါ်လာ55တန်းကျော်တန်ဖိုးရှိတဲ့စိတ်ကြွဈေးပေါင်း6တန်း4သိန်းကျော်ကိုလည်းအေပီလ3ရက်နေ့ကပဲဖမ်းဆီးမိခဲ့တာပါ။ထိုင်းနဲ့ရှမ်းနယ်ဇက်ဖက်မှာတော့မကြခဏဆိုသလိုမူးယစ်ဆေးဝါးကုန်ကူးသူတွေနဲ့ထိုင်းစစ်တပ်တို့ကတိုက်ပွဲတွေရှိနေပါတယ်။ဒီလိုတိုက်ပွဲတွေဖြစ်တိုင်းမှာမူးယစ်ဆေးဝါးတွေတန်းနဲ့ချီပြီးဖမ်းဆီးမိနေတာဖြစ်တဲ့အတွက်မကြခဏဆိုသလိုထိုင်းဘက်ကတော့မြန်မာဘက်ကဝါတက်ဖွဲ့တွေအပါအဝင်ပြည်သူစစ်တွေကိုဆွဆွဲလေ့ရှိတာပါထိုင်းမြန်မာနယ်ကြားကော်မတီဆွေးနွေးပွဲမှာလည်းထိုင်းနိုင်ငံမှာရှိတဲ့မူးယစ်ဆေးဝါးနဲ့ပတ်သက်လို့ဝါတက်စခန်းတွေဆုတ်ခွာပေးဖို့တောင်းဆိုခဲ့တယ်ဆိုပြီးရှမ်းသတင်းစင်ရဲ့အယ်ဒီတာဦးဆိုင်မင်းကလည်းပြောပြခဲ့ပါတယ်ရှင
် VOE သတင်းတောက်မအေးမှာပါရှင်မကြခင်မှာတော့တကြံတေးတချင်းအစီအစဉ်ကိုတင်ဆက်ပါပါအခုတော့မိုးကုတ်နှစ်800ပြည့်အထူးဆောင်ပါတင်ဆောင်ပါအစီအစဉ်ကိုထုတ်လင်းပါပါရှင်မိုးကုတ်မြို့ဟာကဘာကျော်စီတဲ့ဗဒမြားနဲ့တခြားတွင်းထွက်ရေဒနာတွေတူးဖော်ခွင့်အစိုးရကစေစုနှစ်နဲ့ချီပြီးတော့ပိတ်ပင်ထားခဲ့တာကြောင့်ဖွံ့ဖြိုးမှုမရှိသလောက်ဖြစ်နေတာပါမိုးကုတ်မြို့ရင်ဆိုင်နေရတဲ့အခက်အခဲတွေနဲ့ဒေသခံတွေရဲ့မျှော်လင့်ချက်တွေဘယ်လိုရှိမလဲကျမတို့ VOA မြန်မာပိုင်းရဲ့သတင်းတော့မမေခါကနေပြီးတော့အထူးစီစဉ်နဲ့တင်ဆက်ထားပါတယ်ရှင
်။ဒိတ်ကုတ်ဆိုတဲ့ခွေကောက်တဲ့တောင်တန်းကြားကမြို့လို့ခေါ်တဲ့ရှမ်းစကားကနေတဖြည်းဖြည်းမိုးကုတ်လို့အမည်တွင်လာတဲ့ဒီမြို့လေးဟာမကြသေးခင်ကပဲနှစ်800ပြည့်ပွဲကြီးကိုကျင်းပကဆယ်စုနှစ်တစုကြာ6တွေ့နေခဲ့တဲ့မြို့ကြီးကိုပြန်လဲအသက်ဝင်အောင်မြို့သူမြို့သားတွေကတော့ကြိုးပမ်းနေကြပြီဖြစ်ပေမဲ့အစိုးရဘက်ရဲ့ကဘာလက်ခီးသွားတွေဝင်ရောက်မှုပိတ်ပင်ထားမှုကအတားအဆီးဖြစ်နေသေးပါမိုးကုတ်မြို့ကိုကဘာလက်ခီးသွားဝင်ရောက်ခွင့်ကိုလွန်ခဲ့တဲ့10စုနှစ်5စုနီးပါးပိတ်ခဲ့တာဖြစ်ပြီး1996ခုနှစ်ကခေတ္တဖွင့်ပေးခဲ့ပါသေးတယ်အဲ့ဒီနောက်2000ပြည့်နှစ်ကနေ2003ခုနှစ်အထိထပ်မံဖွင့်ပေးခဲ့ပြန်ပြီး ဒီနေ့ကတော့ဇန်နဝါရီလမှာတော့ပြည်ထောင်ဝင်ကြီးဌာနကတွားခွင့်ပိတ်ထားတဲ့နေရာအများစုကိုပြန်ဖွင့်ပေးခဲ့ပြီးမြေမိုးကုတ်တွားမဲ့ကဘာလက်ခီးတွားတွေအနေနဲ့ကြိုတင်ခွင့်ပြုချက်ယူရမယ်အပြင် တမတ်နေရာတွေသာတွားခွင့်ရမယ်လို့ထုတ်ပြန်ကြေညာထားကြောင်းမိုးကုတ်ဒေတာကဟိုတယ်လုပ်ငန်းရှင်တွေကဆိုပါတယ်။မကြာသေးရင်ကကျင်းပခဲ့တဲ့မိုးကုတ်နှစ်ရှည်ရာပွဲမှာတော့မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကမိုးကုတ်မြို့တိုးတက်ဖို့တိုင်းဒေတာကြီးအစိုးရအနေနဲ့အစီအစဉ်တွေရေးဆွဲထားပြီးဖြစ်ကြောင်း VOA ကိုပြောပြခဲ့ပါတယ်။
Aku tourist destination takut kila di sini, Mogoku, no? Not only for sightseeing, but also for the gem, bahagian le, gem ni jualan promotion itu apa? No, adi itu cuaca je lah. Kalau dia lalu lagi dia tu kumpul di dalam jamnya tiga. Tapi kalau desa, desa tu luka dah dah dia. Di Mogoku ni ada jamnya di nepat tapi yang we pukar di sini, terus di kui ya di sini.
Kebahagiaan jamnya jadi nari terdek di mulia. ကဘာလက်ခီးတွားတွေဝင်ရောက်မှုပိတ်ပင်ခံထားရတာစိုက်ပျိုးရေးဖြစ်ထွန်းနိုင်တဲ့မျိုးစားရှားပါတာစရာတွေကြောင့်ဖွံ့ဖြိုးမှုအားနည်းခဲ့ရတယ်လို့ဒေတာကန်တွေကဆိုပါတယ်နောက်တစ်ခုကတော့ကြောက်မြတ်ယရနာရှာဖွေရတဲ့အများဆုံးအသက်မွေးဝမ်းကြောင့်ပြုကြတဲ့ဒီဒေတာမှာတနိုင်တပိုင်းဒေတာကန်တွေကိုကြောက်တူးဖို့ကွင်းပိတ်လိုက်တာနဲ့မပြီးသေးတဲ့ကြောက်မြတ်ယရနာဥပဒေတွေကြောင့်နာမည်ကျော်ပေမ ေတိုးတက်မှုနောက်နေခဲ့ရတယ်လို့မိုးကုတ်ဒေတာခန်တူဖြစ်တဲ့ဒေါ်ဘူးဖြူကပြောပါတယ်
။အန်တီရိုရှီမာအန်တီရိုငငယ်ကကြည့်တဲ့ရုပ်ရှင်ရုံနေရုံကလည်းအန်တီချားလာကတနည်းလောက်ရှိပြီးရုပ်ရှင်ရုံလည်းပိတ်လိုက်ပါတယ်။နောက်မြို့မှာစားဆိုင်တွေဆိုလည်းစားပေါက်ဆိုင်တွေအင်တန်နေပါတယ်။ဘာဖြစ်လို့လဲဆိုတော့စားတဲ့လူမရှိဘူး။လူတိုင်းကအဖို့ကိုမသုံးနိုင်ပါဘူး။ကိုယ့်အိမ်မှာပဲကိုစားတယ်။ဒါကြောင့်မလို့ဒီမြို့မှာဆိုရင်စားပေါက်ဆိုင်ကလည်းအင်တန်မှနေပါတယ်။ဒါပေမဲ့ဒီကွဲရည်ဒီမှာတော့အန်တီချိရတာမြို့ကြီးကတအားစီကားပြီးတော့မှလူတွေလည်းထွက်လာတယ်မြို့တွေကလည်းခြောက်ကပ်မနေတော့အများကိုစိတ်ချမ်းသာပါတယ်ဒီလိုပဲအန်တီရောရှေ့လျှောက်မှာအန်တီရောကြောက်မြင့်မှာလည်းစီကားလာတယ်လို့အန်တီရောတိုရီဇင်လေးတစ်ခုဖြစ်အောင်လည်းအန်တီကဖြစ်လာမယ်လို့လည်းလုံးဝယုံကြည်တယ်မျော်လဲမျော်လင့်တယ်အန်တီရောဒီဖြစ်လာမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ပဲဖြစ်ဖို့အန်တီရောအရန်ကြိုးစားခဲ့တာပါသမီ
းမိုးကုတ်ကထွက်တဲ့ကြောက်မြင့်ရတနာတွေဟာနိုင်ငံတကာမှာထင်ရှားလာပေမဲ့အခုအချိန်မှာတော့ကြောက်မြင့်ဇီးကွက်မှာဝယ်ယူသူတစတစရှားပါလာတာနဲ့နိုင်ငံတကာကိုတင်ဖို့ရောင်းချခွင့်မရှိတာကလည်းအချက်တစ်ခုအနေနဲ့ပါဝင်တယ်လို့ဒေတာကန်တွေကသုံးသပ်နေကြပါတယ်။မိုးကုတ်မြို့မှာကြောက်မြင့်ရတနာတွေကိုဒေတာအခေါ်ထားပွဲတွေမှာရောင်းဝယ်ကြတာပါ။ထားပွဲတွေကမိုးကုတ်မြို့အနှံ့မှာရှိနေကြပြီးမိုးကုတ်အနောက်ဘက်ကျပ်ပြင်မှာလည်းရှိပါတယ်။မိုးကုတ်မြို့ထဲမှာတော့အပေါ်ကြောက်လို့ခေါ်ကြတဲ့သိန်းရာချီတန်ကြောက်တွေကိုရောင်းဝယ်တဲ့ပိတ်ဆွဲထားပွဲခေါ်ပန်းတန်ထားပွဲစီရှိပါတယ်။ခြံအဝင်းဝိုင်းထဲမှာဇပွဲကုံထီးတိုင်တွေဖွင့်ပြီးအယောင်းဝယ်လုပ်ကြတဲ့ဒီထားပွဲစီမှာနိုင်ငံသားသားတွေကိုတရားဝင်လာရောက်ခွင့်ပိတ်ပင်ထားပေမဲ့လေအိန္ဒိချင်းတရုတ်နိုင်ငံဘက်ကတော့မူဆယ်မျိုးကနေတဆင်လာရောက်ဝယ်ယူကြတာရှိတယ်လို့ပြောကြပါရယ်လက်ရှိမှာသူတို့ကပဲလာရောက်ဝယ်ယူနေတာမို့သူတို့ကပဲအားကိုးနေရတယ်လို့ဒေတာကံတွေကတော့ဆိုပါရယ်ပန်းကြံထားပွဲစီနဲ့ကရဲ့ပန်းကြံအပြင်ထားပွဲစီလေးမှာတော့အောက်ကြောင်လို့ခေါ်တဲ့တင်းရာချီတံမဟုတ်တဲ့ကြောက်တွေကိုရောင်းချပါရယ်ဒီထားပွဲစည်းနှစ်ခုစလုံးကတော့နေ့လယ်ကနေညနေခင်းအထိရောင်းချတဲ့စည်းတွေပါမနက်ပိုင်းမနက်၈နာရီကနေနေ့လယ်အထိရောင်းချတဲ့ထားပွဲစည်းတစ်ခုကတော့အရင်တုန်းကရုပ်ရှင်ရုံရှိခဲ့တဲ့လမ်းမှာခင်းကျင်းထားတဲ့ထားပွဲပဲဖြစ်ပါတယ်ဒီထားပွဲစည်းကတော့အောက်ကြောက်တွေအပြင်အရိုင်းတုံးတွေကိုပါရောင်းချပေးတဲ့စည်းတစ်ခုလည်းဖြစ်ပါတယ်လမ်းပေါ်မှာတန်းကားတွေကိုဖြန့်ကင်းရောင်းချနေကြတဲ့ဈေးတွေလိုပဲထားပွဲဈေးတွေမှာကြောက်မြက်ရတနာတွေကိုဖြန့်ကင်းရောင်းချထားကြတာပါဝယ်ယူသူတယောက်စီကိုအုံနဲ့ကျင်းနဲ့စုပြုံရောင်းချတတ်ပေမဲ့ရောင်းသူအချင်းချင်းဈေးကွက်လူတာမျိုးမရှိကြပါဘူးထားပွဲဈေးတွေမှာအုံနဲ့ကျင်းနဲ့သူ့ထက်ငါအပြိုင်ရောင်းချနေသူအများစုကပွဲစားတွေသာဖြစ်ပြီးပိုင်ရှင်ကိုယ်တိုင်လာရောက်ရောင်းချတာနေပါလေကြောက်ပိုင်ရှင်အများစုကပွဲစားတွေစီတာကြောက်တွေအပီရောင်းချကြတာဖြစ်ပြီးပွဲဖြစ်ရင်ပွဲစားတွေကိုပွဲကအနေနဲ့ပေါက်ဈေးရဲ့တက်မှတ်အချို့ကိုပေးတတ်ကြသလိုအချို့ကတော့ပွဲကနဲ့ညီတဲ့ကြောက်တွေပြန်ပေးတာလည်းရှိတယ်လို့ကြောက်မြက်ကုံသေးတွေကဆိုပါတယ် နာမည်ကျော်အရေးသွေးကောင်းကြောင်းရက်တွေထွက်ပေမဲ့လေအယောင်ဝယ်တွေနှိကွိနေတာကြောင့်စီးပွားရေးကျဆင်းတဲ့အခြေအနေနဲ့ရင်ဆိုင်နေရတယ်လို့ကြောင်းရက်ကုန်တဲ့ဥပါဘူးလန်းကဆိုပါတယ
်အခုကတော့ကြောက်တွေတအားနေသွားတယ်တအားကိုနေသွားတယ်ဟိုဘယ်လိုပြောမလဲဆိုရင်ကြောက်ရှိရင်တော့သူကလည်းသူဟိုကအလုပ်ဖြစ်တာပေါ့နော်ကြောက်တွေကအင်မတန်နေသွားတော့ဟိုအလုပ်ပါတယ်လို့ခေါ်ရမှာပေါ့နော်မိုးကုတ်မျိုးတဲ့အခြေအနေအတွက်ကလည်းအလုပ်ပါတဲ့ပုံစံမျိုးရှိပါတယ
်မိုးကုတ်ရဲ့စီးပွားရေးဖွံ့ဖြိုးမှုဟာမကြခင်ထုတ်ပြန်မှုရှိတဲ့ကြောင်းမြတ်ဥပဒေအပေါ်မှာလည်းအများကြီးမူတည်နေပါတယ်လက်ရှိမှာတော့ဒီဥပဒေကိုအမျိုးသားလွှတ်တော်မှဆွေးနွေးပြီးဖြစ်ပြီးပြည်သူ့လွှတ်တော်မှဆက်လက်ဆွေးနွေးဖို့တင်ထားသေးပါဆွေးနွေးထားပြီးတဲ့ဥပဒေကျမ်းထဲမှာတနိုင်တပိုင်ဒေတာကံတွေကိုလုတ်ပိုင်ခွင့်ပေးမယ်ဆိုတဲ့အချက်ပါဝင်ပေမဲ့ဒေတာကံကြောက်တူးသမားတွေအတွက်တိကျတဲ့ခန်းစားခွင့်ဖော်ပြထားခြင်းမရှိတဲ့အတွက်မပြီးသေးတဲ့ကြောင်းမြတ်ဥရီနဲ့ဒေတာကံတွေကြမှာကွာဟချက်ရှိနေစေပါအမျိုးသားလွှတ်တော်မှာအတီးပြုတ်လိုက်တဲ့ဥပဒေကတနိုင်တပိုင်လောက်ကင်မဲ့ဒေတာကံတွေအပေါ်ဘလို့အကျိုးသက်ရောက်မှုရှိနေတယ်လဲဆိုတာကိုဒီဥပဒေရေးဆွဲစဉ်ကလွှတ်တော်မှာကိုယ်တိုင်တွားရောက်ရှင်းလင်းတင်ပြခဲ့တဲ့မိုးကုတ်ဒေတာကံဦးစိုးထေကဒီကြောင်းမြတ်ဥပဒေနဲ့ပတ်သက်လို့သူ့အမြင်ကိုအခုလိုရှင်းပြလာခဲ့တာပါ
လက်လုံးလက်စားကိုတေကကွက်ပေးတယ်စက်တန်းတစ်နှစ်ပေးတယ်ပေါ့နော်အဲ့တော့တကယ်တမ်းကျတော့အင်္ဂရုဒီမြို့မှာရှိတဲ့လက်လုံးလက်စားတွေကလက်လုံးမှပါစပ်စားရတဲ့လူတန်းစားတယ်ဒီတေကကွက်ဆိုတာတကယ်တမ်းကျတော့မဆွဲနိုင်ဘူးဒီမဟုတ်မှာရှိတဲ့ဒေသခံလက်လုံးလက်စားအခြေခံလူတန်းစားအများစုကဘာကိုလိုချင်လဲဆိုတော့ဟိုရှေးတုန်းကအင်္ဂလိပ်ခေတ်တုန်းကပေးတဲ့ပုံစံမျိုးပေါ့လူတဦးချင်းအခွန်ဆောင်ပြီးတော့မှတတွင်းချင်းပေါ့လက်တွင်းလေးတွေဒါလိုင်စင်နဲ့ရကျင်တယ်ရကျင်တဲ့အခါကျတော့အခုဒီအမျိုးသားလွတ်တော်ကအတီးပြုတ်လိုက်တဲ့ဥပဒေချမ်းကဒေတာကရကျင်တဲ့ပုံစံနဲ့ကြလုံးဝဆန့်ကျင်နေတယ်ဆန့်ကျင်နေတဲ့အခါကျအငယ်တို့ဒါကန့်ကွက်တယ်သတင်းစာရှင်းလင်းပွဲလုပ်ပြီးတော့လည်းကန့်ကွက်ထားတယ
်ကြောင်းမြတ်တူဖော်ရေးလုပ်မယ်ဆိုရင်လေတွင်ထဲမှာတူးလို့ရနိုင်တဲ့ကြောင်းမြတ်ယတနာရှားပါမှုနဲ့ကြုံနေရတာကြောင့်ကြောင်းမြတ်တယံဇာတတစ်ခုတည်းကိုသာမိခိုနေတဲ့မျိုးကနေခီးသွွားလုပ်ငန်းနဲ့ဖွံ့ဖြိုးလာတဲ့မျိုးဖြစ်လာဖို့မိုးကုတ်ဒေတာကံတွေကဝိုင်းဝန်းစူးစမ်းနေကြပါတယ်။မိုးကုတ်မျိုးမှာကြောက်တွင်းတွေအပြင်မိုးကုတ်အင်းနဲ့ပြတိရှစစ်သင်းကြီးတရှိရာဘာနက်ဒေတာတိုင်းရင်းသားပေါင်းစုံတို့ရဲ့နေထိုင်မှုဇေယျတွေဟာပြည်တွင်ရောပြပခီးသွွားဧည့်သည်တွေကိုပါဆွဲဆောင်နိုင်မဲ့အချက်ဖြစ်တယ်လို့မိုးကုတ်ဒေတာကန်ဟိုတယ်လုပ်ငန်းရှင်ဦးရောဆက်ကဆိုပါတယ်
ခီးသွွားလာရင်ဖွံ့ဖြိုးရေးဆိုတာတဲ့ကျွန်တော်တို့ဒီမြို့မှာမြို့သူမြို့သားဒီကြောက်နယ်ပဲလှစားနေလှစားတဲ့ချိန်ကျတော့ဒီကြောက်အသေးဖွဲလေးတွေရောင်းဝယ်လို့တဲ့ချိန်မှာငါကရသာခီးသွွားလေးလာတဲ့ချိန်သူတို့ရောင်းတဲ့ချိန်ကျတော့ဈေးလဲပေါ်တော့ဟိုတံမူးရှိရှိသူတို့ရောင်းလာတဲ့ချိန်ဒီမြို့တော့ပေါ့နော်စာဝန်ကြီးအစီအပြေပဲအဲ့တော့ကျန်တဲ့ဟိုဈေးဆိုင်တန်းနေစားရောင်းအောင်အစားတောက်တွေရောင်းအောင်နောက်ဒါပေမဲ့တကယ်အရေးကြီးတာနိုင်ငံသားသားခီးသွားလာမှုလာမှသာလေကျွန်တော်တို့ဒီမှာရှိတဲ့ထောက်ပွဲကလှုပ်ရှားနေနေစီအဲ့ဒီကြောက်နဲ့ပတ်သက်တဲ့ပေါ့နော်ဒီဘဝဒီဟာလေးနဲ့သူ့ဘဝကိုရင်သားတဲ့အတွက်ပေါ့သူတို့လာလို့ရှိရင်တော့ဟိုလင်းလာတဲ့အတွဲမှာကျွန်တော်ထင်တယ်တိုင်းတာတစ်ခုရောက်သွားမှာတေချာကိုဖွင့်ပြမယ်ဆိုရင်တော့ပြောတာပါ
ပထမဆုံးအနေနဲ့မြို့ဒေတာနှစ်ပြည့်ပွဲကိုကျင်းပတာကလည်းခီးသွွားလုပ်ငန်းတွေဖွံ့ဖြိုးဖို့နဲ့ဒေတာတွင်းတိုးတက်ဖို့ရည်ရွယ်ချက်တွေနဲ့လှုပ်ဆောင်ခဲ့တာဖြစ်တယ်လို့နှစ်ပြည့်ပွဲစီစဉ်ကျင်းပတဲ့ကော်မတီဝင်တွေကဆိုပါတယ
်။မဟုတ်ကုတ်နှစ်ဆရာကိုကျွန်တော်တို့အတောင်ကျွန်တော်မြို့ရဲ့လူမျိုးပါတာပေါင်းစုံအေးချမ်းစွာအသူရှင်တွဲနေထိုင်တဲ့ကုန်ပုတ်ကိုကျွန်တော်ဖော်ဆောင်ခြင်းနဲ့ကျွန်တော်မိုးကုတ်မြို့ရဲ့ခီးသွွားလုပ်ငန်းဖွံ့ဖြိုးတိုးတက်ဖို့အတွက်ကျွန်တော်ဆောင်ရွက်ခြင်းနဲ့ပြီးတော့ကျွန်တော်တို့ကြောက်မြေတနာသေးတွေဖွံ့ဖြိုးတိုးတက်ဖို့အတွက်ကျွန်တော်ကြီးရဲတယ်ပြီးတော့အလွာဆုံးကဏ္ဍဆောင်အနေမှာဖွံ့ဖြိုးတိုးတက်ပြီးတော့အလောက်ကံအခွင့်အလမ်းတွေဖန်တီးပေးဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ကျွန်တော်လုပ်တာဖြစ်ပါတယ
်ဒေဝပုံစံတောင်းတွေကာရင်ထားတဲ့မိုးကုတ်မြို့ဟာနမေကျော်ပြည်တံပရမညာငမောက်ထွက်ခဲ့တဲ့မြို့လေးဖြစ်ပါတယ်ဒီဒေတာရဲ့တခြားထူးခြားတဲ့ဝိဒေတာတစ်ခုကတော့ဘာသာပေါင်းစုံလူမျိုးပေါင်းစုံနေထိုင်ကြတာဖြစ်ပါတယ်ဗမာရှမ်းလီစုကောရခာဟိန္ဒူစစ်မွတ်စလင်ပလောင်ချင်းနဲ့ကချင်လူမျိုးတွေနေထိုင်ကြတဲ့ဒီမြို့လေးမှာမတူညီတဲ့ဘာသာမတူညီတဲ့လူမျိုးပေါင်းစုံနေကြပေမဲ့လေဘာသာတစ်ခုတိုင်းစီရဲ့ရိုးရာပွဲတွေမှာဘာသာစွဲမရှိပဲအတူတူပူးပေါင်းဆောင်ရွက်ကြတာရင်းနဲ့မြို့ရဲ့လေးမျက်နာဖျားမြို့ကိုအပေါ်စီးကမြင်နိုင်တဲ့ပရမားစေတီချမ်းသာကြီးစေတီဖောင်တော်ဦးဖျားမိုးကုတ်ဆရာတော်ဂူပိမှန်ကင်းချောင်းရေတကွန်ဒေါ်နန်းကြည်တောင်ကြောက်လက်ညိုးတောင်မင်းနယ်တောင် ပင်ကူတောင်အံပွဲတောင်စတဲ့မြို့ကိုပတ်ထားတဲ့တောင်တွေကခီးသွားတွေကိုအတိအကဆွဲဆောင်နိုင်မဲ့နေရာတွေဖြစ်နိုင်တယ်လို့ဒေတာကန်တွေကယုံကြည်ကြပါတယ်ဒီဒေတာကိုနိုင်ငံတကာကပုံမအယုံဆိုင်နိုင်ဖို့ရွယ်ပြီးဒေတာကန်တွေဦးဆောင်တဲ့မိုးကုံနှိရှိရာပြည်ကွဲကိုမကြသေးခင်ကပဲစီကားတိုင်းမြိုက်စွာကျင်းပါရာမှာပွဲကာလာတွင်နိုင်ငံသားအချို့ကိုအကန့်အသတ်နဲ့တုံးရက်သွားလာခွင့်ပြုခဲ့ပါတယ် Babu, Tadamu, Mogom Yue Kido Longaha, Tindalo Dota Pukake Nizeva, Akulu, Nanga Ajike Pionle Movie Pippo Nide Kalama, Mogom Yiha, Yinga Tapumu Pumbu Dota Labu, Data Gandiga, Yolini Tawai.
Takaro, Mogo Nishia Pi Seasingo, Mammy Kaga, Dinset Dwarabashi. Tomorrow, view in Yamabangani, Seasonigo, Select Tolinivari, Metagin, Dio Dome, Ada the Jan Gala, Dre, view in Yamabangani, did the chin seasonry, Dinset Binirava, Digrimine Dreddo, a sorrow came out do ye, the Jan Lulingu, Nasin Yamashi.
ပြလာကိုရဲ့တနင်္လာနေ့နေ့ခင်းဗီအိုအေမြန်မာပိုင်းအစီအစဉ်ကိုနားဆင်နေကြရပါရှင်မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်မှာပါဗီအိုအေမြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကိုငါးချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6:00နာရီကနေ9:00နာရီအထိတိုင်းဒိုမီတာ32 40 48 မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7:00ကနေ9:00အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6:00ကနေ9:00အထိအစီအစဉ်ကိုတော့တိုင်းဒို19 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်
ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြည်ပချင်းည 10:00 မှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ VOA မြန်မာပိုင်းရဲ့တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါအခုဒုတိယပိုင်းနိုင်ရွက်အစီအစဉ်အတွက်မအေးတန်နာကျော်တင်ဆက်တဲ့မြမပြည်ကပေးစာများအစီအစဉ်ကိုအရင်ဆုံးနားဆင်ရအောင်ပါရှင
်မင်္ဂလာပါရှင်VOE ကိုရေးလာတဲ့တော်ရရှင်ရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်နော်။နောက်ပိုင်းမှာတော့မြန်မာတိချစ်တော်ရရှင်တွေအတွက်လည်းမြစ်တာတိလက်ဆောင်ဖြစ်နေမြန်မာတိချစ်နေတဲ့ဘုနဲ့ဖြောပြပေးမှာဖြစ်ပါလိမ့်ရှင်။အခုအရင်ဦးဆုံးတော့ VOE Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ပေးတဲ့ Radio Show တွေနောက်ပြီးတော့ရုပ်မြင်သံကြားတင်ဆက်မှုတွေကိုနားဆင်အားပေးပြီးတော့မတ်ချက်တူလေးတွေရေးလာကြတဲ့တော်ရရှင်ရဲ့မတ်ချက်တူလေးတွေကိုပြောပြပေးကြပါမယ်။ချစ်ချွန်ဆန်ဆိုတဲ့တော်ရရှင်ကဖုန်ကြီးကျောင်းသားဘွားတွေကနားထောင်ခဲ့တာအခုထိပါတယ်။ကျွန်တော်အသက က35နှစ်ဝန်းကျင်ရှိပါပြီ။ VOE ကိုအမြဲတမ်းအားပေးထောက်ခံနေပါတယ်ဆိုပြီးရေးလာပါတယ်။ချွချွမောင်ဆိုတဲ့တော်ရရှင်ကတော့မင်္ဂလာပါ VOE ။ VOE မိသားစုတွေနေ့တင်မှာအရာအလုံးအဆင်ပြေပါစေလို့ဆုတောင်းပေးပါတယ်တဲ့။အထူးကျေးဇူးတင်ပါတယ်နော်။ထွန်းထွန်းဆိုတဲ့တော်ရရှင်ကလည်း VOE ဝိုင်းတော်သူဝိုင်းတော်သားတွေဘေးရန်ကင်းကွာကိုစိတ်နှပါကျန်းမာချမ်းသာကြပါစေလို့ဆုတောင်းလာကြပါတယ်။အခုလိုမျိုးကျေးဇူးတင်စကားလေးတွေနောက်ပြီးတော့မေတ္တာစုမွန်တူတူလေးတွေရေးလာပေးတဲ့အတွက်အထူးကိုကျေးဇူးတင်ရပါတယ်။အမောဖန်နေလည်းပြေးရပါတယ်နော်။တော်ရရှင်ဖေကျော်ကတော့အမှန်တရားသတင်းတွေနဲ့မြန်မာပြည်အကျိုးရှေးရှုပေးရင်တော့ဗမ်လိုက်တဲ့သတင်းဌာန VOE Voice of America ကိုနားဆင်ပါမယ်။ကြိုဆိုပါတယ်တဲ့။အားပေးကြတဲ့တော်ရရှင်အားလုံးကိုကျေးဇူးတင်ပါတယ်။မြန်မာနိုင်ငံကနေပြီးရန်ကုန်က VOA မြန်မာစာလိုက်တက်တာအမှတ်855ကိုစာထည့်လာတဲ့တော်ရရှင်ရဲ့အစာတွေကိုလည်းလက်ခံရရှိတာပါဒီထက်ကတော်ရရှင်တယောက်ကနာမည်တော့ရေးမထားပါဘူးကျမ်းမာချမ်းသာပါစေဆိုပြီးတော့ VOA ကိုစာမေးရတာကြားလို့ပါဆိုတော့စာရေးပြီးတော့ခုလိုမျိုးကျေးဇူးတင်စကားပြောလာပါတယ်အထူးကျေးဇူးတင်ပါတယ်နော
် VOA မြန်မာပိုင်းစီစဉ်လူကြီးများနဲ့အမှားကြီး VOA ဝိုင်းတော်သူဝိုင်းတော်သားများနှစ်တခုချိန်ခါမှာအားလုံးကျမ်းမာချမ်းသာပြီးလူရင်းဆန္ဒတစ်လုံးတစ်ဝါးနဲ့ပြည့်ပါစေလို့ဆုတောင်းရင်းနဲ့ကျွန်တော်စာရေးလိုက်ပါတယ်ခင်ဗျာကျောင်းမှာတော့စာမေးရကြလို့ VOE ဝိုင်းတော်သူဝိုင်းတော်သားများအထူးသတိရပြီး VOE မြန်မာပိုင်းစီစဉ်အားလုံးကိုလည်းချိန်နှစ်သက်တယ်လို့အမြဲတမ်းနားထောင်အားပေးလည်ပါကျွန်တော်ချိန်နှစ်သက်ဆုံးကတော့တိတ်ပန်တဲ့နည်းပညာစီစဉ်မှာတခြားစီစဉ်တွေလည်းအလွန်ကောင်းမွန်ပြီးသတင်းတူများလည်းကြားသိနားထောင်ရသဖြင့်ဂုဏ်ယူမိပါကြောင်းပါခင်ဗျာ VOE ဝိုင်းတော်သူဝိုင်းတော်သားများအားလုံးနှစ်သက်ကူအချိန်ကာလကျန်းမာချမ်းသာပါစေလို့ဆုတောင်းမြတ်တာပို့သလိုက်ရပါသည်ခင်ဗျာ
ဟုတ်ကဲ့ပါဒါကတော့မြန်မာနိုင်ငံကစားလိုက်ကနေပြောမြန်မာနိုင်ငံမှာရှိတဲ့ VOE စားလိုက်တတာအမှတ်ကိုစားထည့်လာတဲ့တော်ရရှင်ရဲ့ကျေးဇူးတင်စားလေးပါအခုလိုမျိုးတကူးတကစားပိုးကကုန်နောက်ပြီးတော့အချိန်ကုန်ခံပြီးတော့စားရေးလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်အခုလိုစားပိုးကကုန်အချိန်ကုန်ခံပြီးတော့စားရေးပေးမယ်လေစားရေးပြန်ကြားတယ်မကြားရလို့အလွန်ပဲစိတ်ပူရပါတယ်အမတန်လဲစိတ်ဖြစ်ရပါတယ်ဆိုပြီးရေးလာတဲ့တော်ရရှင်ကတော့ကျမတို့ VOE ကိုအမြဲတမ်းစားရင်းနေကြကေတုမတီကတပင်းနိုင်မင်းသားကြီးကိုကြီးမျိုးတန်ဖြစ်ပါတယ်ကိုကြီးမျိုးတန်ရေးလာတာကတော့
2019စတေမာလာ26ရက်နေ့ကစားရသော900ကျပ်2019အော်တိုဘာလာ10ရက်နေ့ကစားရသော900ကျပ်2018ဇန်နဝါရီလ2ရက်နေ့ကဝါရှင်တန်ဒိုင်ရိုက်စားရသော1000ကျပ်အကုန်ခံပြီးပို့ပေမဲ့လုံးဝမရောက်ပါဘူးဗျာအလုံးမရှိအကင်မရှိဘီယာဘူးရေတံဘူးကောက်ပြီးတော့မစားရမတော့ရစားရီထည့်နေပြီမဲ့လုံးဝပြန်ကြားတယ်မကြားလို့မြမစားရိုက်ကိုစိတ်တူဒေါသထွက်နေပါလေရှောင်းရသားနဲ့မပြန်ကြားရင်တော့ VOE ကိုရော်ကြီးသုံးစတောင်းခံခြင်းမရင်မရောက်လို့မပြန်ကြားရင်တော့မြန်မာနိုင်ငံခြားစာဘုဌာနကိုတိုင်မယ်ဗျာရန်ကုန်စာရိုက်ကိုထဲတဲ့စာကိုအမေရိကန်တယုံကစာရီသွားယူတာလားမြန်မာဝန်ထမ်းကသွားပို့တာလားတဲတဲကွဲကွဲမသိရလို့မတိုင်ပြစ်သေးတာပါကျွန်တော် VOE ကိုနားထောင်လာတာ35နှစ်ကျော်ပါပြီအခုအသက်68နှစ်ထဲရောက်နေပါပြီအခုတည်းကဒီနေ့ကို3ချိန်နားထောင်ပါတယ် VOE ကိုတစ်ခါတည်းနားထောင်နေသူကတော့ VOA ကိုဆက်ရေးတိုင်းထွားမယ်အဲ့ဒီလူတွေကနိုင်ငံရေးကိုဘာမှနားမလဲတဲ့လူတွေမို့နားလည်ပြီးလိုက်ပါရာတိုင်းမှာစန့်ကျင်တဲ့သဘောထားရှိတယ်ဆိုတော့နားလည်ထားရင်ဖြေသားပါတယ် VOA ကသတင်းတိကျမှန်ကန်တဲ့ဗစ်မလိုက်ဘူးသတင်းအတည်ပြုချက်ရမှထုတ်ပြန်တယ်ဆိုတာကိုလည်းတချို့ကနားမလဲကြပါဘူးဗျာကျွန်တော် VOA တိုင်းဆွေးနွေးကန်းတွေသူယုံကြည်ရတွေကိုဆွေးနွေးပြောဆိုခြင်းပေမဲ့လက်ကင်ဖုံမရှိပါဘူးအီးမေးလ်လည်းမသုံးနိုင်ပါဘူးတချို့ခေါင်းစဉ်လေးတွေကကျွန်တော်တို့လိုတာမန်စီရင်သားတွေဆွေးနွေးလို့ရတဲ့ခေါင်းစဉ်လေးတွေပါနောက်ပိုင်းနောက်ကြရင်လည်းဖတ်ပြီးပါစာနဲ့ဆွေးနွေးပါမယ်စာမရလို့စိတ်တူနေတာပါဗျာ gain ဆီယာမဒေါ်အီသနာကျော်ကြီးပြောစရာတွေရေးစရာတွေကတော့အများကြီးရှိပါတယ်ဒီစာလဲရောက်မှရောက်ပါမလားလို့စိုးရိမ်နေမိပါတယ်2018ပြည်ကလေးလဲရောက်လာပါတယ်ကျေးဇူးအထူးတင်ပါတယ်ဝိုင်းတော်သားအားလုံးမြမနှစ်သစ်မှာကိုစိတ်နှပြချမ်းသာကြပါစေဗျာ
ကိုကြီးမျိုးတန်ရေးဒီစာတော့ကျမလက်ခံရရှိလို့စာပြန်ပေးလိုက်တာကြားမယ်ထင်ပါရဲ့နော်မနစ်ကလည်းတေးတောင်းစာရေးရရှိပါရဲ့ကျမပြန်ကြားပေးပါရယ်မကြားလိုက်တာလားမသိမစားရမတော့ရဲ့ဒီပတ်စံလေးစုပြီးတော့စာထည့်နေရဲဆိုလို့လည်းအထူးကိုစိတ်မကောင်းဖြစ်ရပါရယ်နော်ကျမကလည်းစာရရင်ရချင်းပြန်ကြားပေးပါရယ်လို့ပဲပြန်ပြီးပြောချင်ပါရယ်ရှင်အခုတော့ကိုကြီးမျိုးတန်ရဲ့စာရှိရှိလေးလည်းကျမအစအဆုံးဖော်ပြလိုက်ပါရယ်နော်ဟိရှေလာများအခုလို VOE ကိုနားဆင်အားပေးလာတာအထူးကျေးဇူးတင်ပါတယ်ရုံးမြင့်တန်ကြအစီအစဉ်ကိုလည်းအဆင်ပြေကြည့်ရှုအားပေးပါအောင်လို့ပဲဖိတ်ခေါ်ချင်ပါတယ်နော် VOE တော်ရရှင်နေနေမြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြီးတော့ရေးပို့လာကြတာတွေလည်း VOE ကလက်ခံရရှိပါတယ်အဲ့ထဲကတော်ရရှင်တယောက်တခြားတော်ရရှင်တွေကိုသိစေချင်လို့သူရေးလာတဲ့စာပါကျမတို့ VOE ကနေပြီးတော့တလောတော့ကပဲမြန်မာနိုင်ငံအမေရိကန်ပြည်ထောင်စုမှာနိုင်ငံသားလျှောက်ထားသူမြန်မာဒုက္ခသည်တချို့အမေရိကန်လူဝင်မှုကြီးကြပ်ရေးကပြန်ပြောစီစဉ်နေတယ်ဆိုတဲ့သတင်းကိုထုတ်လွှင့်ပေးလိုက်ပါတယ်အဲ့သတင်းကို VOE ကနားဆင်ပြီးတော့အဲ့သတင်းနဲ့ပတ်သက်လို့ပြန်ပြောရေးလာတဲ့တော်ရရှင်တယောက်ကမိုးဆက်ဖြစ်ပါတယ်သူကအဲ့လိုမျိုးကြုံတွေ့နေရတဲ့သူတွေအတွက်အကူအညီဒီနေရာမှာရနိုင်ပါတယ်ဆိုပြီးတော့သတင်းပေးလာတာပါ
ခေါ်စာရီအကြောင်းကိုအများသိအောင် BAIC interview လုပ်ပြီးတော့တင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဒီသတင်းနဲ့ပတ်သက်ပြီးတော့လောက်ကကကနေ interview ကိုခေါ်စာရတဲ့သူတွေအတွက်ခေါ်စာရဲ့ဘာသာပြန်အကြံရှင်းလင်းတွေအကြံပေးထားတာတွေရှင်းလင်းတွေကကူညီပေးနိုင်ဖို့တွေ့ဆုံပွဲစတဲ့သတင်းအသစ်တွေကို refugee ကူညီရေးယုံအများကြီးနဲ့အဆက်အသွယ်လုပ်ထားပြီးတော့ news collection Burmese Facebook စာမျက်နှာမှာတင်ပေးနေပါတယ်
ဟုတ်ကဲ့အရင်ဆုံးကိုမိုးဆက်ကိုကျေးဇူးတင်ပါတယ်လို့ဒီဖြစ်အမျိုးနဲ့ရင်ဆိုင်နေရတဲ့ view တွေတော်ရရှင်ရဲ့ကိုစားကျေးဇူးတင်စကားပြောချင်ပါတယ်နော်သူပြောသလိုအမေရိကန်ပြည်ထောင်စုမှာနိုင်ငံသားလျှောက်ထားနေတဲ့တချို့ပြန်စီစစ်တာနဲ့ကြုံတွေ့နေရတယ်ဆိုလို့ဒီကိစ္စနဲ့ပတ်သက်ရင်တော့သူပြောထားတဲ့ Facebook စာမျက်နှာပေါ်က News Collection Burmese ဆိုတဲ့စာမျက်နှာမှာလာပြီးတော့ဒီအဲ့ကိစ္စနဲ့ဆိုင်တဲ့အကြောင်းအရာတွေကိုဖတ်ရှုလို့ရတယ်လို့သူတို့အဲ့လိုကိစ္စမျိုးတွေကိုလိုက်ပြီးအခုညင်ပေးတဲ့လူတွေနဲ့လည်းဆက်သွယ်လို့ရပါတယ်ဆိုပြီးရေးထားတာပါ။ဒီမှာအဲ့စာမျက်နှာကိုလည်းတွားကြည့်မိပါတယ်။အဲ့စာမျက်နှာပေါ်မှာလည်းသူပြောထားတယ်လို့ပဲဒီအကြောင်းအရာနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ထားတဲ့အတွက်ကြောင့်မလို့ဒီလိုအခြေအနေမျိုးနဲ့ရင်ဆိုင်နေရတဲ့ဒေါ်ရရှင်ကြီးအနေနဲ့အခုညင်တစ်ဖက်တစ်လမ်းကရနိုင်ပါတယ်နော်။အဲ့စာမျက်နှာကိုတွားကြည့်ကြည့်ပါလို့ဒီမှာကိုမိုးဆက်ပြောထားတာလေးကိုပြန်ပြီးသတင်းပါချင်ပါတယ်။နေပြည်တော်ကတော်ရရှင်တယောက်ရင်ဖွင့်လာတာကတော့သူတို့ရက်ွက်ကကျမ်းမာရေးအခြေအနေကိုစိုးရိမ်လို့ပါဆိုပြီးတော့အခုလိုစာရေးလာပါတယ်။နာမည်တော့ရေးမထားပါဘူးရှင်
။နေပြည်တော်တကုံးမြို့နယ်ကံကြီးမွေးမြူရေးဆောင်တက်မှာရှိတဲ့ CP အသားတို့ချက်ချံတွေမှာစီးကန်းနဲ့အညီမွေးမြူတာမျိုးမလုပ်လို့ရင်တွေပေါက်ဖွားမှုနှုံမြင့်ပြီးတော့ပတ်ဝန်းကျင်နေအိမ်တွေကလူတွေအတွက်ကျမ်းမာရေးအခြေအနေမတင့်တော့ပါဘူး။တာဝန်ရှိပုဂ္ဂိုလ်တွေသိဖို့ VOA ကနေတဆင့်အကြောင်းကြားပါရယ်ဗျာ
။တော်ရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်။နောက်ပိုင်းမှာတော့ VOA တိချစ်တော်ရရှင်နဲ့ကိုမြန်မာတချင်းလေးတို့နဲ့ဆက်ပြီးတော့ဖြောပြသွားဖို့ရှိပါတယ်နော်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာလေးတချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိတ်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးပတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ တော်ရရှိနေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစားနေပါတယ်ရှင်အခုတော့မွေးနေ့ကြေးကြောင်းလာတဲ့အတွက်မေတ္တာတေးလက်ဆောင်ပြုနေမြန်မာသချင်းတွေကလည်းဖြောပြပေးကြပါတယ်ရှင်အေဒီလာမွေနေ့အတွက်မြစ်တာဒေးလက်ဆောင်တောင်းထားကြရတဲ့အချိန်မှာတော့အေဒီလာတင်ရနေမွေနေ့ကြာရောက်တဲ့မမဆန္ဒအတွက်အမတ်တရားသတိရနေတဲ့ဝါရှင်တန်ဒီစီကတငယ်ချင်းဖြစ်သူကသူ့အတွက်မွေနေ့မြစ်တာဒေးလက်ဆောင်တချင်တောင်းပါတယ်။အေပညီမနှစ်ယောက်ဖြစ်ကြတဲ့ဘီဘီစင်နဲ့ကေကေတို့အတွက်ကိုကိုညာနဲ့ဘီဘီကမွေနေ့မြစ်တာဒေးလက်ဆောင်ပါပါတယ်။အေဒီလာ6ရက်နေ့မွေနေ့ရှင်လေးလေးဝင်နိုင်တဲ့9ရက်နေ့မွေနေ့ရှင်လေးလေးမျိုးဝေတို့ကိုကျမ်းမာစိတ်ချမ်းသာရှိစေဖို့အတွက်တူတူမတတိုက်ကဆုတောင်းပေးလာပါတယ်။လာမယ့်အေပြီလ7ရက်နေ့မှာမွေးနေ့ကြာရောက်မယ်တိတ်ချရတဲ့ညမဆုံဆုံခေါ်မအေးပြေဆောင်အတွက်မွေးနေ့ဆူတောင်းပေးခြင်းပါတယ်လို့ဒုမမကအစာရေးလာပါရင်မိသားစုတော်ဝင်ခြေပြွန်ပြီးတော့မိဘတွေကိုရင်းအုပ်မကွာစောင့်ရှောက်ပေးတဲ့ချစ်လာစွာသောတူရီတော်ညမလေးအေပြီလ7ရက်နေ့မွေးနေ့မှာဒီမွေးနေ့ပေါင်းများစွာတက်ရှိကျမ်းမှာစိတ်ချမ်းသာစွာနဲ့မိသားစုကိုစောင့်ရှောက်နိုင်ပါစေကြောင်းအမေရိကန်ပြောင်းစုရောက်မမကြီးခင်ခင်အလန်မဲခွေကဆူတောင်းပေးပါတယ်မွေးနေ့အမတ်တရားတချင်လေးတောင်းကျင်ပါတယ်ဆိုပြီးတော့ထွင်တင်တည်ဆူထားတဲ့အမေအိမ်ဆိုတဲ့တချင်လေးဖွင့်ပြပေးပါလို့ရေးလာပါတယ်ဟုတ်ကဲ့ပါဒီတော့ဒီတော်ရရှင်တောင်းဆူထားတဲ့တချင်လေးနဲ့ပဲအေပြီလမွေးနေ့ရှင်နေ့အားလုံးရောနောက်ပြီးတော့ VO ရဲ့တိတ်ချစ်တော်ရရှင်နေ့အားလုံးတွေရောနောက်ပြီးတော့အခုဆိုရင်လည်းမကြခင်မှာကြားရောက်မဲ့တကြံ219ချိန်ခါအတွဲထိုင်းနိုင်ငံကနေပြီးတော့ရတဲ့ရက်ကလေးတွင်စူးစားပန်းစားအိမ်ပြန်နေကြတဲ့မြမရွှေပြောင်းလို့သားရဲ့အားလုံးအတွက်ကော VOE ကမေတ္တာဒေးလက်ဆောင်ဒီသချင်းလေးနဲ့ဖြောပြပေးကြပါရနော်အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်ရှင်ထွင်တင်ဒီဆိုထားတဲ့အမေအိမ်ဆိုတဲ့သချင်းလေးကိုနားဆင်ခံစားကြပါဦးလောကရဲ့လမ်းများပေါ်ရှောင်သွားရင်မောမနာလူနာကလည်းဆလုတန်တာမီတင်ပြဆိုထားတဲ့အမေအိမ်ဆိုတဲ့တချင်ကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒီတချင်တောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook အစာမျက်နှာကနေလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့VOA ရဲ့အင်တာနက်အစာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ် ကျွန်တော်တို့ရဲ့ website လိပ်စာက bambies.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တို့ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
။အားလုံးရဲ့ YouTube လူတွေနဲ့ပြန်လာမိအင်းတွေ။ဒီနေ့ရတဲ့အချိန်ကတော့ကျွန်တော်လား
အခုလို VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်ကျမတို့ဝိုင်းတော်သူဝိုင်းတော်သားအားလုံးကလည်းကျေးဇူးအထူးတင်ပါတယ်ရှင်။အခုဆက်လက်ပြီးတော့ဥစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်မှာပါ။ဒုတိယမျိုးဆက်လက်ထဲ NLD ပါတီပိုးပြီးအားကောင်းလာမှာလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်ရှင
်။ပြီးခဲ့တဲ့ရက်သတ္တပတ်အတွင်းထူးခြားဖြစ်စဉ်သတင်းတွေထဲမှာသမရအပြောင်းလဲလုပ်တဲ့သတင်းဤသူမြန်မာနိုင်ငံရေးအတွက်အတော့ကိုအရေးပါတဲ့ထူးခြားတဲ့သတင်းတစ်ခုလည်းထွက်ပေါ်ခဲ့ပါတယ်။အဲဒါကတော့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအတွင်းရာထူးတာဝန်အပြောင်းလဲလုပ်တဲ့သတင်းတွေပါ။အဲ့ဒီထဲမှာလက်ရှိသမရတာဝန်ထမ်းဆောင်နေပြီဖြစ်တဲ့ဦးဝင်းမြင့်ကိုဒုက္ခထတ္တတာဝန်ပေးအပ်တာလည်းပါပါတယ်။အဲ့ဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံတော်တိုင်ပင်ခံဒေါ်ဝန်ဆန်းစုကြည်ကတော့သူ့ရဲ့အဆွေအသက်တန်းနှစ်နှစ်ပြည့်တိုင်းပြည်ကိုပြောတဲ့မိခွန်းမှာအလေးနဲ့ထည့်သွင်းပြောသွားတာတွေ့ကြရပါတယ်။သူပြောစကားအရ NLD ပါတီဟာခေါင်းဆောင်မှုတာဝန်ကိုဦးဝင်းမြင့်တို့လိုဒုတိယမျိုးဆက်လက်ကိုလွှဲအပ်ပေးခဲ့ပြီးဆိုတာပါပဲ။လက်သလော NLD ပါတီအတွင်းဘာတွေအပြောင်းလဲလုပ်ခဲ့သလဲ။ဒီအပြောင်းလဲဟာအရေးကြီးတဲ့အပြောင်းလဲလား။ NLD ရဲ့အနာဂတ်ဘာတွေဆက်ဖြစ်လာနိုင်မလဲဆိုတာကုတ္တပတ်သုံးသပ်တင်ပြသွားပါမယ်
။ NLD ပါတီတွင်းအပြောင်းလဲတွေကတော့ဦးဝင်းမြင့်ကိုဒုဥက္ကဋ္ဌ1ဒေါက်တာစောမြင့်မောင်ကိုဒုဥက္ကဋ္ဌ2တာဝန်ပေးရခဲ့ခြင်းပါ။အရင်ကဒီရာထူးတာဝန်နေရာမျိုးမရှိခဲ့ဘူးပါဘူး။နောက်ထပ်အပြောင်းလဲတစ်ခုကတော့ဝိုင်းရင်ခေါင်းဆောင်ဦးဝင်းထိန်အပါအဝင်ဦးအောင်ကျိုင်ဦးကျော်ခင်မန်းကျော်နီတို့၄ယောက်ကိုတဘာပတိအဖွဲ့ဝင်ဖြစ်သတ်မှတ်လိုက်ခြင်းပါပဲ။ငကိုကတဘာပတိအဖွဲ့ထဲမှာနိုင်ကသူရဦးတည်ဦးနဲ့ဦးလာဖေ၂ယောက်ရှိနေပြီးသားပါ။အခု၄ယောက်နဲ့ပါပေါင်းရင်တဘာပတိအဖွဲ့ဝင်စုစုပေါင်း၆ယောက်ဖြစ်သွားမယ်သဘောပါ။နောက်တတိယအပြောင်းလဲကတော့ဒေါက်တာစောမြင့်မောင်နဲ့ဒေါက်တာမျိုးညွန့်တို့နှစ်ယောက်ကိုပါတီပြောရေးဆိုခွင့်ရှိသူတွေအဖြစ်သတ်မှတ်ပေးလိုက်ခြင်းပါပဲ။အခုလိုအပြောင်းလဲလုပ်လိုက်တဲ့အတွက်အတွေ့အမှုအဖွဲ့ဝင်အရေးအတွက်ရော်သွားပြီးဥညာဝင်းနဲ့ဥဟန်သားမြင့်နှစ်ယောက်ပဲကြံရစ်ပါတယ်။ဒီအပြောင်းလဲကိုထူးခြားတဲ့အပြောင်းလဲအဖြစ်သတ်မှတ်ရတာဟာအရင်က NLD ပါတီမှာဒေါက်ဆန်းစုကြည်ပြီးရင်နမက်နေနေရာသတ်မှတ်ထားတာမရှိပါဘူး။ဒီအတွက်မြမနိုင်ငံရေးကိုစိတ်ဝင်စားတဲ့ပြည်ရင်းပြည်ပနိုင်ငံရေးသမားတွေနဲ့သတင်းမီဒီယာတွေပညာရှင်တွေကြားမှာဒေါက်ဆန်းစုကြည်ပြီးရင်သူ့နေရာမှာဘသူဆက်ခံမလဲဆိုတဲ့မေးခွန်းထုတ်နေခဲ့ကြတာနှစ်ကာလအတော်ကြာပါပြီ။အခုအဲ့ဒီမေးခွန်းရဲ့အဖြစ်ကိုပေးပြီးသားဖြစ်သွားပါပြီ။လက်ရှိနိုင်ငံတော်သမရဦးဝင်းမြင့်ဟာ NLD ပါတီမှာလဲဒေါက်ဆန်းစုကြည်ကိုဆက်ခံမဲ့ခေါင်းဆောင်ဖြစ်လာမှာပါ။ဒါရီမကနိုင်ငံရဲ့အထွတ်အထိပ်နိုင်ငံတော်သမရရာထူးကိုလည်းရယူထားပြီးမို့ဒေါက်ဆန်းစုကြည်အနားယူလိုက်ရင်ဖြစ်စီရုတ်တရက်နာမကျန်းဖြစ်ရင်ဖြစ်စီဦးဝင်းမြင့်ဟာနံပါတ်၁ခေါင်းဆောင်အဖြစ်အခိုင်အမာကြံရင့်မဲ့သဘောဖြစ်ပါတယ်။ဒါဟာအတော့ကိုထူးခြားတဲ့အနေထားပါ
။ဘယ်လိုပဲဖြစ်ဖြစ်လက်ရှိဒေါက်ဆန်းစုကြည်ရောဦးဝင်းမြင့်ပါနှစ်ယောက်စလုံးအစိုးရရန်နေရာတွေရောက်နေတဲ့အတွက်ပါတီအရေးကိစ္စတွေမှာဝင်ပါလို့တော့မရပါဘူး။ပြီးခဲ့တဲ့2016ခုနှစ်ဒေါက်ဆန်းစုကြည်အစိုးရအဖွဲ့ခေါင်းဆောင်အဖြစ်တာဝန်ယူရတော့ပါတီကိုဦးဝင်းထိန်ပါဝင်အတွင်းမှုအဖွဲ့ဝင်၅ယောက်လက်ထဲထည့်ထားခဲ့ပါတယ်။အခုဒီချိန်ဖွဲ့စည်းပုံပြောင်းလိုက်ပြီးမို့ပါတီအရေးကိစ္စလို့ဆိုရင်မန္တလေးတိုင်းဝန်ကြီးချုပ်လည်းဖြစ်ပါတီဒုက္ခနှစ်လည်းဖြစ်တဲ့ဒေါက်တာဇော်မြင့်မောင်ဟာအဓိကခေါင်းဆောင်နေရာရောက်သွားပါပြီ။အရင်အတွင်းမှုအဖွဲ့ဝင်၅ယောက်စနစ်တုန်းကလို့သူလိုလိုငါလိုလိုပြဿနာတက်เสียရသိရှိတော့မှမဟုတ်ဘူးလို့မှန်းဆရပါတယ်။နောက်ပြဿနာတစ်ခုကအငင်းပွားစရာခေါင်းဆောင်တယောက်ဖြစ်တဲ့အတွင်းမှုအဖွဲ့ဝင်ဦးဝင်းထိန်ရဲ့နေရာပါအခုတဘာပတိအဖွဲ့ဝင်ဖြစ်သွားပြီဖြစ်တဲ့အတွက်အခြားအသက်ကြီးရင်ဝါရင်နဲ့ခေါင်းဆောင်ပိုင်းနဲ့အတူဒုတိယမျိုးဆက်တွေဥဆောင်တော်မဲ့ပါတီအလုံးမှုဆောင်အဖွဲ့ကိုအကြံဉာဏ်ပေးတာဝိရဏမျိုးလောက်ပဲလုပ်ကြရပါတော့မယ်ကိုယ်တိုင်ကိုယ်ကျဆုံးဖြတ်ရမယ့်အနေအထားမျိုးမဟုတ်တော့ပါဘူးပါတီအတွက်ပြောရေးဆိုခွင့်ရှိသူတွေကိုလည်းသတ်မှတ်ပြီးဖြစ်တာကြောင့်အခြားဘာပြဿနာမှရှိတော့မှာမဟုတ်ဘူးလို့မှန်းဆရပါတယ်
ပြောရရင် 1988 ပြည်သူ့ရေးတော်ပုံကြီးကပေါက်ဖွားလာတဲ့ NLD ပါတီဆိုတာဟာဒေါက်ဆန်းစုကြည်ရှိရင်သူကဦးဆောင်သူ့ကိုနေအကျေချုပ်ချထားရင်လှုပ်ပေးဖို့တောင်းဆိုရင်ပါတီမပြတ်ယုံထိန်းထားရင်ဒေါက်ဆန်းစုကြည်ကိုစောင့်မျှော်နေတတ်တဲ့ပါတီတစ်ခုဖြစ်သားရှိခဲ့ပါတယ်။ဒါကြောင့်လဲဒေါက်ဆုလွင့်ရင်ပါတီလှုပ်ရှားမှုရှင်သန်နေပြီးဒေါက်ဆုကိုအကျေချုပ်ချထားလိုက်ရင်တက်ကြီးဝါကြီးပါတီခေါင်းဆောင်ကြီးတွေတပတ်တခါယုံတဲ့အခမ်းအနားတွေမှမှန်ကျင်းပါဒေါက်ဆုကိုလှုပ်ပေးရင်မှမှန်တောင်းဆိုတာလောက်အပြင်အခြားဘာမှတက်တက်ကြွကြွမလုပ်တဲ့မလုပ်နိုင်တဲ့ပါတီလို့တောင်ပြောနိုင်ပါတယ်။
အချိန်တော်များများမှာပါတီကောင်းဆောင်တွေကိုဘာသာကိုဥဆောင်လှုပ်ရှားနေတာထက်ဒေါ်စုစီတွားတွေ့သူတွေတည်ဆောင်လာတဲ့ညွှန်ကြားချက်တွေအတိုင်းလှုပ်ရှားခဲ့တာလေနှစ်ပေါင်းများစွာပါပဲ။ပုံမေလင်းလင်းပြောရရင်ဒေါ်စုမရှိရင်ကောင်းကောင်းမရှင်တန်နိုင်တဲ့ပါတီအမျိုးအစားပါ။နမူနာအားဖြင့်ဒေါ်အောင်ဆန်းစုကြည်ညီအိမ်အကျယ်ချုပ်ကနေမလွတ်မြောက်သေးခင်ပါတီကိုအပြည့်အဝဥဆောင်မှုမပေးနိုင်သေးတဲ့အချိန်2010ပြည့်ရွေးကောက်ပွဲအကြိုနဲ့ရွေးကောက်ပွဲကာလကိုကြည့်ရင်သိနိုင်ပါတယ်။အဲ့ဒီကာလကရွေးကောက်ပွဲဝင်မဝင်ပါတီတွင်းသဘောထားကွဲလဲမှုတွေဖြစ်ခဲ့ပြီးဝိုင်းရင်ပါတီခေါင်းဆောင်တချို့ပါတီကနေစွန့်ခွာပါတီခွဲထောင်သွားတဲ့အခြေအနေထိရောက်သွားခဲ့ပါတယ်။အလားတူ2015ရွေးကောက်ပွဲမှာ NLD ပါတီအနိုင်ရပြီး2016ဒေါ်အောင်ဆန်းစုကြည်အစိုးရအဖွဲ့ကခေါင်းဆောင်နေချိန်ပါတီကိစ္စဥဆောင်မှုမပေးနိုင်ချိန်အတူရင်းမှုအဖွဲ့ဝင်9ယောက်နဲ့ထားရစ်ခဲ့ပါတယ်။ဥဆောင်သူတိတိကျကျမရှိတဲ့ဖွဲ့စည်းပုံအရအဲ့ဒီ9ယောက်အတွင်းသဘောထားကွဲကြပြီးပြဿနာအမျိုးမျိုးတက်ခဲ့တာလဲအားလုံးသိကြပြီးဖြစ်တဲ့အတိုင်းပါပဲ။NLD ပါတီရဲ့ဆုံးဖြတ်ချက်ဟာနေပြည်တော်ဘက်ကဆုံးဖြတ်သလားရန်ကုန်ရုံးချုပ်ကဆုံးဖြတ်သလားမကွဲမပြားဖြစ်ခဲ့ကြသလိုနေပြည်တော်ဘက်ကဆုံးဖြတ်တာကိုရန်ကုန်ဘက်ကမသိရန်ကုန်ဘက်ကလှုပ်ရှားမှုနေပြည်တော်နဲ့မဆိုင်သလိုတောင်ဖြစ်နေကြတာပါ
ဘယ်လိုပဲဖြစ်ဖြစ်အခုဆိုတိကျတဲ့ဆက်ခံမဲ့သူတိကျတဲ့ဖွဲ့စည်းပုံရှိနေပြီမို့လက်ရှိ NLD ကိုခေါင်းဆောင်တော့မဲ့သူတွေအနေနဲ့ပါတီရဲ့ရေရှည်နဲ့ရေတို့လုပ်ရမဲ့ policy အစ်စ်တွေချမှတ်ဖို့လိုနေပါပြီဒီနေရာမှာပါတီရဲ့ထိတ်ဆုံးခေါင်းဆောင်နှစ်ယောက်အစိုးရအဖွဲ့ထဲရောက်နေတာမို့ပါတီအနေနဲ့အရာရာကိုခေါင်းဆောင်မှုပေးရမယ်ဆိုတဲ့မူကိုတော့ကျင့်သုံးနိုင်မှာမဟုတ်ပါဘူးဒီအတွက်ဘယ်ကိစ္စတွေဆိုအစိုးရအဖွဲ့ထဲကခေါင်းဆောင်တွေကဆုံးဖြတ်နိုင်မယ်ဘယ်ကိစ္စတွေဆိုရင်တော့ပါတီကဥဆောင်မှုနေရာရယူလုပ်ကင်ရမယ်ဆိုတဲ့မူရှိထားဖို့လိုပါတယ်တခုခုဆိုရင်ဒေါ်ဆန်းစုကြည်ကဆုံးဖြတ်ပေးမယ်ဆိုတာမျိုးဟာလက်တွေ့မကျတော့သလိုပါတီအတွက်အစိုးရအဖွဲ့အတွက်တိုင်းပြည်အတွက်အန္တရာယ်လည်းများတဲ့အဖြစ်မူမျိုးပါဒီအတွက် NLD လက်ရှိခေါင်းဆောင်ဒုတိယမျိုးဆက်တွေအနေနဲ့ပါတီရဲ့လုပ်ငန်းဆောင်တာတွေပါတီတည်ဆောက်ရေးဆိုင်ရာကိစ္စတွေကိုပြန်လည်ဆန်းစစ်ပြီးစနစ်တကျကိုင်တွယ်ဆောင်ရွက်သင့်ပြီးဖြစ်ပါကြောင်းတင်ပြလိုက်ရပါတယ
်။ဦးစီတူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်အစီအစဉ်ပါရှင်။အခုတော့အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဘာတွေများဆွေးနွေးမလဲဆိုတာတာဝန်ယူတင်ဆက်မဲ့ကိုသားညိုဦးကပြောပြမှာပါ။
ရရှိလာခင်ဒီမနက်ကမှစစ်စစ်ဒီမှုကွန်ရက်ကိုအသုံးပြုပြီးတော့ဘာသာရေးလူမျိုးရေးပြည်ပခဖြစ်လာအောင်လှုံ့ဆော်တာတွေအမုန်းပွားတောက်ဆော်မှုတွေရှိနေတယ်လို့ပြီးခဲ့တဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှဆွေးနွေးခဲ့တဲ့နောက်အရက်ဖက်လူအဖွဲ့တွေရော Facebook ကိုယ်တိုင်ကပါဒီကိစ္စကိုပို့ပြီးတော့အလေးနက်ထားပြောဆိုလာပါတယ်။တစ်ဖက်မှာတော့ဒီအခြေအနေကိုကန်တွယ်လို့လူလက်စွာပြောဆိုခွင့်ကိုထိခိုက်သွားမလားစိုးရိမ်ချက်ကလည်းရှိပြန်ပါတယ်။ဒါကြောင့်မလို့ Facebook ကိုတုံးပြီးတော့အမုန်းပွားလှုံ့ဆော်ရေးသားမှုတွေလုပ်နေတဲ့ကိစ္စကိုလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိများလူရဲ့သရရှင်တွေ VOE မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822994ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမင်းကြမဲ့သရရှင်တွေကိုကြိုလိုပါတယ်ခင်ဗျ။
ဒါကတော့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာပါရှင်။အခုတော့ထူးခြားစံပြသတင်းများအစီအစဉ်ကိုမတ်ဤတန့်စင်နဲ့အတူကိုငင်းချန်ကတင်ဆက်ထားပါတယ
်။ဖင်လန်နိုင်ငံကအကြောင်းတွေမှာဆက်ရုပ်ဆရာတွေနဲ့စတင်စမ်းသပ်သင်ကြားနေကြပါတယ်။သင်ကြားရေးပိုကောင်းလာစေဖို့အခုလိုစမ်းသပ်တာလည်းဖြစ်ပါတယ်။Alias ဆိုတဲ့ဘာသာစကားသင်ပေးတဲ့ဆက်ရုပ်နဲ့သင်ချာသင်ပေးတဲ့ Overbox ဆက်ရုပ်နှစ်ခုကိုအသုံးချစမ်းသပ်နေရလဲဖြစ်ပါတယ်။ Alias ဟာဘာသာစကား23မျိုးကိုနားလည်ပြောဆိုနိုင်ပြီးတော့ကျောင်းသားတွေကထပ်ခါထပ်ခါမေးရင်လဲစိတ်မရှိဖြစ်တာမျိုးမရှိပါဘူး။ကျောင်းသားတွေအနေနဲ့လဲဆက်ရုပ်ကိုမေးရတာဖြစ်တဲ့အတွက်ရှက်စရာလဲမလိုသလိုဆက်ရုပ်ဟာကိုရီးယားနာမည်ကြီးသချင်းတစ်ပုဒ်ဖြစ်တဲ့ Gangnam Style သချင်းတွေကလိုပုံစံမျိုးနဲ့လဲကနိုင်ပါတယ်။လူသူဆက်ရုပ်ဟာဘာသာစကားသင်ကြားမှုအထောက်အကူအစီအစဉ်တွေပါဝင်ပြီးတော့ကျောင်းသားတွေစိတ်ဝင်စားသင်ယူခြင်းလာအောင်ဆွဲဆောင်ပါပါကလေးတွေကိုအင်္ဂလိပ်လိုနဲ့ Finnish ဘာသာစကားနဲ့ဆက်သွယ်ပြောဆိုမှာဖြစ်ပြီးတော့ကျောင်းသားတယောက်ချင်းစီရဲ့ဘာသာစကားအရေးချင်းပေါ်မူတည်ပြီးမိခိုးနဲ့အဖြေတွေကိုပြောင်းလဲသွားနိုင်ပါတယ်သင်ချာသင်ကြားပေးတဲ့ Overboard ကတော့ဇီးကွက်ကလေးနဲ့တူပြီးအမြင့်ပေ10လက်မလောက်ရှိပါတယ်ဆက်ရုပ်တွေဟာဘာသာစကားနဲ့သင်ချာကျွမ်းကျင်မှုတွေရှိနေပေမဲ့လည်းကလေးတွေကိုတော့စီကံလိုက်နာအောင်သ တင်ကြားပေးနိုင်စွာမရှိသေးပါဘူး အဲဒါကြောင့်လာမယ့်နှစ်တွေအတွင်းဆရာဆရာမတွေရဲ့နေရာကိုဆဲရုပ်တွေနဲ့အစားထိုးနိုင်ဖို့အများကြီးလိုပါသေးတယ်ခင်ဗျာ
အင်္ဂလန်တောင်ပိုင်းမှာကျင်းပတဲ့ကမ္ဘာဖန်ဂေါ်လီရိုက်ပြိုင်ပွဲမှာဇာမင်းအတင်ပို့ဆက်သွားပါတယ် The Greyhound အရက်နယ်စားတောက်ဆန်ကရည်ရည်နားတဲ့နေရာမှာကျင်းပခဲ့တဲ့ဒီပွဲဟာဒေသခံတွေရဲ့အဆိုအရဆိုရင်ပြီးခဲ့တဲ့နှစ်ပေါင်း500လောက်ခန့်ကစတင်ခဲ့တာပါအခုလက်ရှိကစားနေတဲ့ပုံစံကတော့1930ပြည့်နှစ်တွေတုန်းကပြန်လည်ဆန်းသစ်ခဲ့တာပါ6ပေပက်လေကျဲတဲ့ကွန်ကရစ်ပြားပေါ်မှာတဲတွေခင်းထားပြီးတော့အဲ့ဒီတဲပေါ်မှာဖန်ကော်လီပြည့်ရတာပါဖန်ကော်လီပေါင်း49လုံးပါဝင်ပြီးတော့ဆက်ဝိုင်းရဲ့အလေမှာဆုထားပါတယ်ကစားသူတွေကအနည်းငယ်ပိုကြီးတဲ့ဖန်ကော်လီနဲ့ပြည့်ရတာဖြစ်ပြီးတော့အပြစ်ခံရတဲ့ကော်လီလေးတွေကိုဆက်ဝိုင်းအပြင်ဘက်ကိုရောက်အောင်ပြည့်ရတာဖြစ်ပါတယ်အဲ့ဒီအတွက်ဂေါ်လီတလုံးအပြင်ရောက်သွားရင်အမှတ်တမှတ်ရမှာဖြစ်ပြီးတော့စုစုပေါင်း25မှတ်ရတဲ့အတင်းကအနိုင်ရတာဖြစ်ပါတယ်။ကမ္ဘာဖန်ဂေါ်လီပြိုင်ပွဲဟာအကြီးဆုံးပြိုင်ပွဲတစ်ခုဖြစ်ပြီးတော့အမေရိကန်၊ဂျာမနီအတင်းတွေအပါအဝင်ဗြိတိသျှအတင်း10တင်းနဲ့ပါဝင်ရှင်ပြိုင်ခဲ့ပါတယ်။ဘောလုံးပွဲမှာတော့မနစ်တုံးကချန်ပီယံဂျွန်ဆန်ဂျက်စ်နဲ့ကမ္ဘာချန်ပီယံ3ချိန်ဖြစ်ဖူးတဲ့ဂျာမနီကဆက်ဆိုနီယာဂလိုးဘ်စနစ်ပါစ်တို့ရှင်ပြိုင်ခဲ့တာဖြစ်ပြီးတော့ဂျာမန်အတင်းကအနိုင်ရသွားတာလည်းဖြစ်ပါတယ်ရှင်။
ရုရှားနိုင်ငံစိန့်ပီတာစဘတ်မြို့မှာရွေးဦးရာသီအစအေးခဲနေသေးပေမဲ့လည်းရေခဲရေစိမ့်ပြီးနေပူစာတွေလှုံနေကြပါတယ်။ခုလိုအချိန်ရေခဲရေစိမ့်ပြီးနေပူစာလှုံတာဟာတတိရှိရဲ့လုံရက်အဖြစ်လူတချို့ကမြင်ကြပေမဲ့လည်းရုရှားတွေအတွက်ကတော့ခေဟောင်းကဒလေးတစ်ခုအဖြစ်ကျဉ်းသုံးကြတာပါ။စိန့်ပီတာစဘတ်မြို့ဟာရာသီဥတုဆိုးရွားမှုနဲ့နာမည်ကျော်ကြားတာဖြစ်ပြီးအာတိတ်ဆက်ဝိုင်းနာမှာတည်ရှိတာဖြစ်ပါတယ်။ပြင်းထန်တဲ့ဆောင်းရာသီကုန်လို့ရွေးဦးရာသီကိုရောက်ပြီးဆိုရင်လူတွေဟာနှွေးထွေးတဲ့နေရောင်အောက်မှာပီတာနဲ့ပေါ်ခန့်တန်နာကတိုင်းနာကိုကတ်ပြီးနေပူစာလှုံကြပါတယ်။ဝေယာတီတဲကိုတဖြည်းဖြည်းဝင်လာလေးနေစာလှုံတဲ့သူတွေများလာလေးပဲဖြစ်ပါတယ်။1960ပြည့်နှစ်တွေကစတင်ခဲ့တဲ့ဒီဒလိထုံးစံကိုဝဲလာရော့စ်လို့လည်းခေါ်ဝေါ်သုံးနှုန်းပါတယ်။တချို့လူတွေအတွက်ကတော့ရေခဲရေစိန်နာဟာအသားရေလှဖို့ထက်ကျန်းမာရေကောင်းဖို့ဖြစ်ပါတယ်။ပီတာနဲ့ပေါ်ခန့်တန်ဟာခီးသွားဧည့်သည်တွေအများကြီးလာရောက်ကြည့်ရှုတဲ့နေရာတစ်ခုဖြစ်ပြီးတော့အဝိအထက်ထက်ဝစ်ထားတဲ့ဧည့်သည်တွေအနေနဲ့ဘာမှမဝစ်ဘဲနေစာလှုံနေတဲ့ရုရှားတွေကိုကြည့်ပြီးအံ့ဩကြပါတယ်ခင်ဗျာ
ဒီနေ့လာနေနေခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဒေါက်ခင်မျိုးသက်ကပြောပြမှာပါ
။နျူကလ িয়ার ဖြစ်သင်းရဲ့ပတ်သက်ပြီးမြောက်ကိုရီးယားကအမေရိကန်ပြည်ထောင်စုနဲ့ဆွေးနွေးလိုတဲ့ဆန္ဒရှိနေတယ်လို့အမေရိကန်အကြီးအကဲအရာရှိတဂျီတူကတင်းနှင်းနေမှာပြောကြားလိုက်ပါတယ်။သမ္မတထရမ့်ကတော့မေလမကုန်ခင်မှာမြောက်ကိုရီးယားခေါင်းဆောင်ကင်နဲ့တွေ့ဆုံတို့ပါတယ်လို့ပြောခဲ့တာပါ။ဒါပေမဲ့ဘယ်နေရာမှာတွေ့မယ်ဘာကိစ္စဆွေးနွေးမယ်ဆိုတာအပါအဝင်ဆွေးနွေးဖက်နဲ့ပတ်သက်တဲ့အသေးစိတ်အချက်လက်တွေကိုတော့အခုထိတည်တည်ချာချာမသိရသေးပါဘူး။စီးရီးယားနိုင်ငံမှာဓာတ်ရုပ်အဆင့်နဲ့ရက်ဆက်စွာတိုက်ခိုက်မှုတစ်ခုအတွက်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့အီရန်နိုင်ငံကိုသမ္မတဒေါ်နယ်ထရမ့်ကတနင်္ဂနွေနေ့မှာပဲအပြစ်တင်ရှုတ်ချပြီးဒီကိစ္စအတွက်ကြီးမားစွာပြန်ပြီးပေးဆက်စေရမယ်လို့အခိုင်အမာပြောကြားလိုက်ပါတယ်။ဒီတိုက်ခိုက်မှုမှာလူ40ထက်မနည်းသေဆုံးခဲ့ရတာပါ။ပြည်ရင်းလုပ်ငန်းတွေကိုပြစ်ပရှင်ပြိုင်မှုကနေအကာအကွယ်ပေးထားတဲ့ဝါဒနဲ့တကယ်ပိတ်ဝါဒတွေကိုကမ္ဘာပြဿနာတွေထဲမှာမထည့်သွင်းသင့်ဘူးလို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကတိကျခေါင်းဆောင်တွေနဲ့တွေ့ဆုံစဉ်အတွင်းမှာပြောပါတယ်။အတွင်းမှုချုပ်နဲ့အဖွဲ့ဟာတနင်္လာနေ့မှာတရုတ်နိုင်ငံကိုရောက်နေတာဖြစ်ပြီးတရုတ်သမ္မတရှီကျင့်ပင်နဲ့ကတရုတ်ဝန်ကြီးချုပ်ဒီကေချန်နုနဲ့ပါတွေ့ဆုံဆွေးနွေးခဲ့ပါတယ်။ကမ္ဘောဒီးယားနိုင်ငံမှာလွတ်လပ်တရားမျှတတဲ့ရွေးကောက်ပွဲတွေကျင်းပပေးဖို့အတွက်ဂျပန်နိုင်ငံသားရေးဝန်ကြီးကတနင်္လာနေ့မှာကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်းနဲ့တွေ့ဆုံခြင်းအတွင်းမှာတိုက်တွန်းလိုက်ပါတယ်။ဒါပေမဲ့နိုင်ငံရေးတိုက်ခန်းတွေကိုကမ္ဘောဒီးယားအစိုးရဖိနှိပ်နေတာနဲ့ပတ်သက်လို့တော့ဘာမှမပြောပါဘူး
။ဒေါက်ခင်မျိုးသက်ပါရှင်။တရင်အချင်းချုပ်ကိုပြောပြသွားတာပါ။တနင်္လာနေ့နဲ့နဲ့ခင်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့ဦးဆက်မိုးဝေပါရှင်။အင်ဂျင်နီယာကတော့ Greg Burns ဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြတဲ့ကဘာတလွားကတော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ကျမတို့ညနေပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်6နာရီခွဲကနေ9နာရီတိဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ရှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.